Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American Tan ရဲ့2022ခုနှစ်ဩဂုတ်လ18ရက်ဗုဒ္ဓဘူးနေ့နေ့ခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်တင်ဆက်နေပါပြီရှင်။ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းနည်းနည်းခင်းအစီအစဉ်ကိုရေဒီယိုအပြင်ရုပ်သံနဲ့ပါဖြည့်ဆွက်တင်ဆက်နေပါတယ်။လိုင်းဒိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်
။မင်္ဂလာမနက်ခင်းပါသောရရှင်များရှင်ကျွန်မတင်ကီထိုက်ပါဥက္ကမောင်စိုးမင်းနဲ့အတူသတင်းတွေတင်ပြပါမယ်။အာဖဂန်နစ္စတန်နိုင်ငံကာဘူးလေဆိပ်ကိုအရက်သားတွေထွက်ခွာရမှာလုံခြုံရေးအာမခံမယ်ဆိုတဲ့တာလီဘန်ထံကဂရိကဝတ်ရထားတယ်လို့အမေရိကန်ကပြောပါတယ်။မြန်မာနိုင်ငံရေးပြဿနာတွေကိုဘေးချိတ်ပြီးကိုဗစ် -19 ကာကွယ်ဆေးထိုးနိုင်ရေးဆောင်ရွက်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဗြိတိန်ကအင်ကန်နေမှာတိုက်တွန်းထားပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေနားဆင်ရပါမယ်ရှင်။
ကောင်းပါပြီရှင်။သတင်းအစီအစဉ်နောက်ပိုင်းကြားရမယ့်အစီအစဉ်တစ်ခုမှာတော့
So in line with resolution 2565 the UK is calling for an immediate and sustained humanitarian pause to allow vaccines
ဒါကတော့လိုအပ်နေသူတွေအားလုံးကိုကိုဗစ်ကာကွယ်ဆေးရရှိရေးနိုင်ငံတကာအကူအညီတွေကိုခွင့်ပြုဖို့မြန်မာစစ်ကောင်စီကိုကုလဆိုင်ရာဗြိတိန်ဒုသမ္မတကြီးကတိုက်တွန်းသွားတာပါလုံခြုံရေးကောင်စီမှမနေ့ကပြုလုပ်ခဲ့တဲ့မြမအရေးတကပိတ်ဆွေးနွေးပွဲအကြောင်းအပြည့်အစုံတင်ပြတဲ့အခါမှာနားဆင်ရဖို့ရှိပါတယ်။တခါစစ်ကောင်စီတတိပေးတဲ့ကြားက NUG နှွေဦးထီကိုရောင်းချလိုက်တဲ့အကြောင်းသတင်းပေးဖို့ကြက်အင်္ဂါညဆွေးနွေးကန်အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာစတဲ့အစီအစဉ်တွေကိုနားဆင်ရမှာပါရှင်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုခင်မောင်စိုးမင်းတို့ကတင်ဆက်မှာပါ။
အာဖဂန်နစ္စတန်မှာရှိတဲ့အမေရိကန်တွေနဲ့အာဖဂန်မဟာမိတ်တွေကိုကာဘူးနိုင်ငံတကာလေးစိတ်ကနေလေရင်နဲ့ခေါ်ဆောင်ကဲထုတ်နေတဲ့တစ်ချိန်တည်းမှာပဲအမေရိကန်စစ်တပ်နဲ့တာလီဘန်ကြားအဆက်အသွယ်ရှိနေကြောင်းအမေရိကန်စစ်ဌာနချုပ်ပန်ဒဂွန်တာဝန်ရှိသူတွေကအင်ကာနီမှာပြောပါတယ်တာလီဘန်ဘက်ကဂရိကဝတ်ရထားတဲ့အကြောင်းလဲအမေရိကန်အမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကပြောပါတယ်
Taliban have informed us that they are prepared to provide the safe passage of civilians to the airport.
အရသားတွေလေးစိတ်ကိုဘေးကင်းလုံခြုံစွာသွားနိုင်ရေးဆောက်ရွက်ဖို့ပြင်ဆင်ထားကြောင်းတာလီဘန်တို့ကအမေရိကန်ကိုပြောဆိုပြီးဒီဂရိကဝတ်အတိုင်းလိုက်နာဆောက်ရွက်ဖို့မျှော်လင့်ကြောင်းအမေရိကန်အမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကအင်ကာနေအင်ပီရိုသတင်းစာရှင်းလင်းပွဲမှာသတင်းထောက်တွေကိုပြောတာပါလေးစိတ်မှာရှိတဲ့အမေရိကန်ရဲ့လုပ်ငန်းစဉ်တွေကိုတာလီဘန်ဘက်ကရံပြုထိပါတာမရှိဘူးလို့အမေရိကန်စစ်ဌာနချုပ်ပန်ဒဂွန်ပြောခွင့်ရ John Kirby ကသတင်းထောက်တွေကိုပြောပါတယ်လေးစိတ်မှာရှိနေတဲ့အမေရိကန်တပ်မှုတွေကလည်းလေးစိတ်အပြင်မှာရှိတဲ့တာလီဘန်တပ်မှုတွေနဲ့အဆက်အသွယ်ရှိကြောင်းနေ့စဉ်အချင်းချင်းအဆက်အသွယ်လုပ်နေတဲ့အကြောင်းပင်တဂွန်ပြောခွင့်ရကထပ်လောင်းပြောပါတယ်အမေရိကန်ဗဟိုစစ်ဌာနချုပ်အကြီးအကဲဗိုလ်ချုပ်ကြီးဖရက်မက်ကင်စီကလည်းတင်းနှင်းကနွေနေတုန်းကတာလီဘန်ခေါင်းဆောင်ဖိုင်နဲ့ကတားနိုင်ငံမှာတွေ့ဆုံခဲ့ပြီးအမေရိကန်ရဲ့ကယ်ဆယ်ရေးအစီအစဉ်ကိုတာလီဘန်တို့ထိပါမယ်ဆိုရင်အမေရိကန်စစ်တပ်အနေနဲ့ကာကွယ်သွားမယ်လို့သတိပေးပြောဆိုခဲ့ကြောင်းကာကွယ်ရေးဆိုင်ရာအကြီးအကဲတာဝန်ရှိသူတွေကပြောပါတယ်။အင်ကာနေနှောင်းပိုင်းအရောက်မှာကာဘူးမြို့တော်ဟမစ်ခါဆိုင်နိုင်ငံတကာလေးစိတ်မှာအမေရိကန်တပ်ဖွဲ့ဝင်4000ကျော်ထိရှိမှာဖြစ်တယ်လို့လဲဗိုလ်ချုပ်ဝီလျံဟန့်တေလာကသတင်းထောက်တွေကိုပြောပါတယ်။ဗုဒ္ဓဟူးနေ့ကစလို့တနအိကြားတခါကယ်ဆယ်ရေးလေယာဉ်တွေပြန်တန်းဖို့ရွယ်ထားပြီးတရက်ကိုအာဖဂန်ကနေလူပေါင်း5000ကနေ9000ထိကယ်တင်နိုင်မှာဖြစ်တယ်လို့လဲတာဝန်ရှိသူတွေကပြောပါတယ်ရှင
်။အာဖဂန်စစ်တပ်မြန်မြန်ဆန်ဆန်ပြိုကွဲသွားတာဟာအာဖဂန်အစိုးရခေါင်းဆောင်တွေမှာတာဝန်ရှိကြောင်းမြောက်အတ္တလန္တိတ်စာချုပ်နေတိုတပ်ဖွဲ့ရဲ့အတွင်းရေးမှူးချုပ်ဂျန်စတော်ဒင်ဘတ်ကပြစ်တင်ဝေဖန်လိုက်ပါတယ်။နေတိုမာမိတပ်ဖွဲ့တွေအနေနဲ့စစ်တင်နှံပေးတဲ့အခါမှာဘယ်လိုလုပ်တင်လဲဆိုတာအခုဖြစ်ရကနေသင်ခန်းစာယူတင်တယ်လို့လည်းအင်ကာနေကပြောဆိုလိုက်ပါတယ်။အာဖဂန်ခေါင်းဆောင်တို့ရဲ့အားနည်းချက်ကြောင့်လက်ရှိတွေ့မြင်ရတဲ့ကြေကွဲစရာအခြေအနေမျိုးရောက်ရှိခဲ့တာလို့လည်းပြောပါတယ်။2003ခုနှစ်ကတာလီဘန်တွေကိုအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားတဲ့ရုရှားနိုင်ငံကတော့တာလီဘန်အစိုးရအသစ်ကိုချက်ချင်းအတိမတ်ပြုမှာမဟုတ်ဘူးလို့ကြေညာခဲ့ပါတယ်။ဒါ့အပြင်အာဖဂန်နစ္စတန်နိုင်ငံမှာပါဝင်တဲ့အုပ်စုအလုံးညှိနှိုင်းဆွေးနွေးကြဖို့လေရုရှားနိုင်ငံရေးဝန်ကြီးဆာဂျီလက်ဖရော့ကတိုက်တွန်းလိုက်ပါတယ်တူတီနိုင်ငံကတော့အာလီဘန်တာလီဘန်တွေနဲ့တခြားသက်ဆိုင်သူအင်အားစုတွေကြားညှိနှိုင်းပေးနေကြောင်းနိုင်ငံရေးဝန်ကြီးကအင်ကာနေမှာပြောကြားလိုက်ပါတယ် လက်တလောအချိန်အထိတာလီဘန်တို့ရဲ့ပြောကြားချက်အပေါ်အပြုသဘောရှုမြင်ကြောင်းလည်းပြောဆိုထားပါတယ်။တရုတ်နိုင်ငံကလည်းအာဖဂန်နစ္စတန်နိုင်ငံမှာအလေအလတ်နဲ့တည်ငြိမ်တဲ့ဘာသာရေးမူဝါဒတွေအတိုင်းကျင့်သုံးဖို့သက်ဆိုင်သူအားလုံးနဲ့ဆွေးနွေးညှိနှိုင်းကြဖို့တိုက်တွန်းထားပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်ကနေအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းချိန်မှာရှေ့လျှောက်တာလီဘန်နဲ့ဆက်ဆံရေးအတွက်အဆင်သင့်ရှိနေကြောင်းတရုတ်ကပြောဆိုထားပါတယ်။ဒါပေမဲ့လည်းတရုတ်အနေနဲ့နောက်ထပ်ဘာတွေဖြစ်လာမလဲဆိုတဲ့အပေါ်မှာစိုးရိမ်နေသလိုအာဖဂန်ကိုလုံခြုံရေးနဲ့စီးပွားရေးဆိုင်ရာမေမေရရပေးဖို့မရှိဘူးလို့နိုင်ငံသားရေးမူဝါဒဆိုင်ရာကျွမ်းကျင်သူတွေကပြောပါတယ်။ဇူလိုင်လ28ရက်နေ့တုန်းကတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ဂျီနဲ့တာလီဘန်နိုင်ငံရေးဆိုင်ရာအကြီးအကဲမူလာအက်ဒူဂါနီဘာရာဒါတို့တရုတ်နိုင်ငံထျံချန်းမှာတွေ့ဆုံဆွေးနွေးပါတယ်။အားလုံးပါဝင်တဲ့နိုင်ငံရေးဖွဲ့စည်းမှုတရက်ဖြစ်လာစေရေးတာလီဘန်ဘက်ကနိုင်ငံရေးပါတီတွေလူမျိုးစုတွေအားလုံးကိုစုစည်းဆောင်ရွက်မယ်လို့မျှော်လင့်ကြောင်းတရုတ်ကပြောပါတယ်။တရုတ်နဲ့ဆက်ဆံရေးပိုကောင်းလာဖို့မျှော်လင့်ကြောင်းနဲ့အာဖဂန်မျိုးကိုအသုံးချပြီးတရုတ်ကိုထိခိုက်အောင်လုပ်မယ်။ဘဲတပ်ဖွဲ့ကမှခွင့်ပြုမှာမဟုတ်ဘူးလို့တာလီဘန်ဘက်ကပြောဆိုတယ်လို့လည်းတရုတ်နိုင်ငံသားရေးဌာနပြောခွင့်ရဟွာချောင်ရင်ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်တာလီဘန်ဘက်ကအခုလိုပြောဆိုမှုကိုတရုတ်ဘက်ကကြိုးဆိုပြီးမဲ့လည်းအမေရိကန်နဲ့ရုပ်သိမ်းသွားပြီးတဲ့နောက်လုံခြုံရေးနဲ့စီးပွားရေးအပေါ်ဆိုးဆိုးရွားရွားတက်ရောက်လာနိုင်ချေကိုတော့တရုတ်ကစိုးရိမ်တယ်လို့အမေရိကန်မှာရှိတဲ့ဂျာမန်မာရှယ်ဖန်ကပညာရှင်တဦးဖြစ်တဲ့အင်ဒရူးစဝော့က BOA ကိုပြောပါတယ်တရုတ်နဲ့တာလီဘန်ကြားဆက်ဆံရေးမှာအခက်အခဲတချို့ရှိနေဆဲဖြစ်ပြီးအချိန်တိုအတွင်းအာဖဂန်မှာတရုတ်ရဲ့ဩဇာလွှမ်းမိုးမှုဒါမှမဟုတ်လေတရုတ်ရဲ့စီးပွားရေးဆိုင်ရာအထောက်ပံ့တွေရှိလာမှာမဟုတ်ဘဲနောက်ထပ်ဖြစ်လာမယ့်ကိစ္စတွေအပေါ်တရုတ်ကသတိထားဆောင်ရွက်မယ်လို့လည်းပညာရှင်စမော့ကပြောပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံကိုတာလီဘန်တွေသိမ်းယူပြီးနောက်ထောင်ပေါင်းများစွာရှိတဲ့တိုင်းပြည်ကနေထွက်ပြေးလာကြသူတွေကိုမူရင်းနိုင်ငံတွေစီအတင်းကျပ်ပြန်မပို့ဖို့အတွက်နိုင်ငံအားလုံးကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကတိုက်တွန်းလိုက်ပါတယ်။အရင်တုန်းကလက်မခံဘဲညင်းပယ်ခံရသူတွေအပါအဝင်အာဖဂန်ကနေလုံခြုံဘေးကင်းတဲ့နေရာတွေကိုထွက်ပြေးလာကြသူတွေအားလုံးကိုနိုင်ငံတကာကျင့်ဝတ်နဲ့အညီလက်ခံပေးဖို့နိုင်ငံအားလုံးအနေနဲ့တာဝန်ရှိကြောင်းနဲ့အဲ့ဒီဒုက္ခသည်တွေကိုအတင်းအကျပ်ပြန်မပို့ဖို့ UNHCR ပြောခွင့်ရရှာဗီယာမန်ဒူကဂျနီဗာရုံးချုပ်မှာအင်ကာနီကသတင်းတောက်တွေကိုပြောကြားလိုက်ပါတယ်။ဒီနှစ်အစပိုင်းကလေးကစစ်ပွဲပြိပခါတွေနဲ့မလုံခြုံမှုတွေကြောင့်အာဖဂန်နစ္စတန်နိုင်ငံမှာပြည်တွင်းဒုက္ခသည်9သိန်းခွဲကျော်ရှိတယ်လို့ UNHCR ကပြောပါတယ်။ဒါအပြင်အာဖဂန်နစ္စတန်နိုင်ငံမှာအရေးပေါ်အကူအညီတွေချက်ချင်းလုံးဆောင်မပေးဘူးဆိုရင်ဒီနှစ်အကုန်လောက်မှာအသက်9နှစ်အောက်ကလေးငယ်4သန်းလောက်ဟာအာဟာရချို့တဲ့မှုနဲ့ရင်ဆိုင်ရလိမ့်မယ်လို့ကုလသမဂ္ဂဆိုင်ရာကလေးငယ်များရန်မုံငွေအဖွဲ့ UNICEF ကသတိပေးထားပါတယ်။အဲ့ဒီအထက်ကကလေးငယ်1သန်းလောက်ဟာဆိုးဆိုးဝါးဝါးခံစားရမှာဖြစ်တယ်လို့လည်းဆိုပါတယ်။အာဖဂန်နစ္စတန်နိုင်ငံဟာကလေးငယ်တွေအတွက်အလွန်အန္တရာယ်များတဲ့နေရာဒေသဖြစ်ပြီးနှစ်စာဇန်နဝါရီလကတည်းကကလေးပေါင်း950ကျော်အသက်ခံခဲ့ရပြီး1400ကျော်ဒဏ်ရာရရှိခဲ့ပါတယ်။ဒီနှစ်အာဖဂန်နစ္စတန်အတွက်ရန်မုံငွေတန်ပေါင်း1300ထည့်ဝင်ကြဖို့ကုလသမဂ္ဂကပန်ကြားခဲ့ပြီးမဲ့40ရာခိုင်နှုန်းတောင်မပြေဘဲတန်80လောက်လိုအပ်နေဆဲဖြစ်ပါတယ်ခင်ဗျာ။
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8433လိုင်းဒိုမီတာ52 kHz 5895နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးထုတ်လွှင့်ပေးနေပါသေးတယ်။မြန်မာနိုင်ငံမှာလက်ရှိနိုင်ငံရေးပြဿနာတွေကိုဘေးဖယ်ထားပြီးအရေးတကြီးလိုအပ်နေတဲ့ကိုဗစ်ရောဂါကာကွယ်ဆေးထိုးနှံရေးနဲ့စာနာမှုအကူအညီတွေပေးနိုင်ရေးဆောင်ရွက်ကြဖို့ဗြိတိန်နိုင်ငံကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံအရေးကုလသမဂ္ဂလုံခြုံရေးကောင်စီမှအင်ကာနစ်ကဒီကဘိတ်ဆွေးနွေးတာမှာဒီကိစ္စကိုအလေးထားပြောဆိုခဲ့တာလို့လဲကုလသမဂ္ဂဆိုင်ရာဗြိတိန်ဒုတိယသံအမတ်ကြီး James Carrigy ကပြောပါတယ်
။ We will work with council members and international partners including Gavi.
ကောင်စီအဖွဲ့ဝင်တွေကာကွယ်ဆေးနဲ့ကာကွယ်ဆေးထိုးနှံရေးကမ္ဘာလုံးဆိုင်ရာမဟာမိတ်အဖွဲ့ Gavi အပါအဝင်နိုင်ငံတကာမိတ်ဖက်တွေကုလသမဂ္ဂနဲ့ပူးပေါင်းပြီးနိုင်ငံရေးလူမျိုးနဲ့ကိုယ်ကွယ်ယုံကြည်မှုတွေကိုထည့်သွင်းမစင်စားဘဲဒန်းတူညီမျှတဲ့ဤနဲ့မြန်မာပြည်သူတွေကာကွယ်ဆေးရရှိအောင်ဆောင်ရွက်သွားမယ်အကြောင်းဗြိတိန်ဒုတိယသံအမတ်ကြီးကပြောပါတယ်။အင်ကာနစ်ကုလသမဂ္ဂလုံခြုံရေးကောင်စီဆွေးနွေးပွဲမှာပါဝင်ဆွေးနွေးခဲ့တဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ် Erwin Yusuf ကလည်းမြန်မာ ိုင်ငံတွင်လူသားချင်းစာနာထောက်ထားမှုရှုထောင့်နှင့်နိုင်ငံရေးပြည်ထနာတွေကိုခေတ္တရန်နာပြီးနိုင်ငံတကာဘက်ကခိုင်ခိုင်မာမာတုံ့ပြန်ဆောင်ရွက်ရေးကိုထောက်ခံတောင်းဆိုခဲ့ကြောင်းလည်းဗြိတိန်သံအမတ်ကြီးကပြောပါတယ်ရှင်
။မြန်မာနိုင်ငံမှာဆရာနာသိမ်းပြီးနောက်ပိုင်းနေရက်စွန့်ကွာထွက်ပြေးရသူတွေအပါအဝင်အရေးပေါ်စာနိုင်စာနာအရေးပေါ်စာနာမှုအကူအညီလိုအပ်နေသူ3တန်းလောက်ရှိကြောင်းကုလသမဂ္ဂကပြောပါတယ်။အရင်ကတည်းကအရေးပေါ်အကူအညီလိုအပ်နေသူတွေပြိပခဖြစ်ပွားရာဒေသက1တန်းလောက်အပြင်ဖေဖော်ဝါရီလ၁ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအရေးပေါ်အကူအညီလိုအပ်နေသူတွေနိုင်ငံတဝန်းမှာ3တန်းလောက်ရှိနေကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးယုံ OCHA ကအင်ကာနေမှာသတင်းထုတ်ပြန်ထားပါတယ်။ဇူလိုင်လကုန်ပိုင်းနဲ့ဩဂုတ်လကုန်ပိုင်းအတွင်းမုတ်တုံမိုးကြောင့်ရေကြီးခဲ့တဲ့ကချင်ကရင်မွန်ရခိုင်ရှမ်းအစီပိုင်းနဲ့မန္တလေးတိုင်းသတင်းသာရီတိုင်းတို့မှလည်းလူပေါင်း132,000ကျော်ဒုက္ခရောက်နေတယ်လို့လည်းပြောကြားပါတယ်ခင်ဗျာ။
ဟေတီမှာပြီးခဲ့တဲ့ရက်ပိုင်းအတွင်းငလျင်တန်တင့်ခဲ့ပြီးတဲ့နောက်အပူပိုင်းလေဗီယာနဲ့ရာဝင်း Grace ဝင်ရောက်တိုက်ခတ်တာကြောင့်မိုးသည်ထံလေပြင်းတိုက်ခတ်မှုနဲ့ထပ်ပြီးတော့ကြုံရပါတယ်။အပူပိုင်းမုန်တိုင်းအဖြစ်ပို့ပြီးတော့အားကောင်းလာတဲ့ Grace မုန်တိုင်းဖြတ်တန်းတိုက်ခတ်နေတာမှာအင်ကာနစ်အထိဟေတီနိုင်ငံတောင်ပိုင်းမှာမိုးရေချိန်38စင်တီမီတာအထက်ထိရောက်ရှိနိုင်ပြီးရုတ်တရက်ရေကြီးမြေပြိုမှုအန္တရာယ်ရှိကြောင်း American Hurricane ဆောက်ချီဌာနကခန့်မှန်းထားပါတယ်။ပြီးခဲ့တဲ့စနေနေ့ကပြင်းအား9.2 magnitude ရှိတဲ့ငလျင်တန်းကိုအဆိုးဆုံးခံရတဲ့နိုင်ငံတောင်ပိုင်းမှာအသက်ရှင်ချမ်းရစ်သူတွေကိုရှာဖွေခဲ့စေရေးနောက်ဘေးလွတ်ရာရွှေ့ပြောင်းရသူတွေအတွက်အကူအညီအထောက်ပံ့ပေးရေးကိုပါထိခိုက်သက်ရောက်နေပါတယ်ရှင်။
နယူးဇီလန်နိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတကြောပြန်တွေ့ရှိခဲ့တာကြောင့်အင်ကာနေကစလို့သွာလာလှုပ်ရှားမှုတွေကို3ရက်ကန့်သတ်လိုက်ကြောင်းဝန်ကြီးချုပ်ဂျက်စီဒါအာရင်းကကြေညာလိုက်ပါတယ်။6လအတွင်းပထမဆုံးအကြိမ်ဖြစ်နယူးဇီလန်ရဲ့အကြီးဆုံးမြို့ဖြစ်တဲ့အောက်ကလန်မြို့မှာအသက်58နှစ်အရွယ်အမျိုးသားတဦးရောဂါကူးစက်တာတွေ့ရှိခဲ့တာပါ။ရောဂါပိုးဘယ်လိုကူးစက်တယ်ဆိုတာကိုတော့တိတိကျကျမသိရသလိုကူးစက်မြန်ဗီဇာပြောင်းဒယ်လ်တာပိုးအမျိုးအစားဟုတ်မဟုတ်ဆိုတာကိုလည်းမသိရသေးဘူးလို့နယူးဇီလန်ဝန်ကြီးချုပ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။တနိုင်ငံလုံး3ရက်အသွားအလာကန့်သတ်မယ်ဆိုပေမဲ့အခုပိုးရှိသူနေထိုင်တဲ့အောက်ကလန်မြို့နဲ့သူသွားခဲ့တဲ့ကိုရိုမိုရိုမြို့ကိုတော့သတင်းတစ်ပတ်တိတိအသွားအလာကန့်သတ်မှာဖြစ်ပါတယ်။လူရေ5သန်းဝန်းကျင်ရှိတဲ့နယူးဇီလန်နိုင်ငံမှာကိုဗစ်ရောဂါကူးစက်သူ3000နီးပါးနဲ့သေးဆုံးသူ26ဦးရှိခဲ့ပြီးကတ်ယောဂါကိုနိုင်နိုင်နင်းနင်းထိ ंछ ုံနိုင်တဲ့နိုင်ငံတစ်ခုအဖြစ်လဲသတ်မှတ်ခံထားရပါတယ်ခင်ဗျာ
။နတ်သင်ကြီးထိုင်းနဲ့ကိုခင်မောင်ဆိုမင်းတို့ကသတင်းစီစဉ်ကိုတင်ဆက်ခဲ့တာပါ။ပုတ်တဘူးနဲ့နင်းနေခင် VOE မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။မကြာခင်မှာတော့သတင်းပေးပို့ချက်တွေကိုထုတ်လင်းမှာပါ။အခုတော့ဒီလုံခြုံရေးကောင်စီမှာမနေ့ကမြမအရေးတကပိတ်ဆွေးနွေးပွဲအကြောင်းကိုတင်ပြမှာပါနိုင်ငံရေးပဋိပက္ခတွေကြားကိုဗစ်ကပ်ရောဂါနဲ့ပါရင်ဆိုင်နေရတဲ့မြမနိုင်ငံမှာကာကွယ်ဆေးတွေအ мян ဆုံးထိုးနှံနိုင်အောင်ကြိုးပမ်းကြဖို့ကုလသမဂ္ဂလုံခြုံရေးကောင်စီမှာဗြိတိန်နိုင်ငံကတိုက်တွန်းလိုက်ပါတယ်ကပ်ရောဂါဒဏ်အပြင်းထန်ခံနေရတဲ့မြမနိုင်ငံမှာလူမှုကျန်းမာရေးပြဿနာကိုရှေ့တန်းတင်ဖြေရှင်းကြဖို့လေကုလသမဂ္ဂဆိုင်ရာဗြိတိန်ဒုတိယသံအမတ်ကြီးကအင်္ဂါနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီတကပိတ်ဆွေးနွေးပွဲအပြီးမှာသတင်းတောက်တွေကိုပြောလိုက်တာပါဒီလိုဒီနယူးယောက်ကုလသမဂ္ဂဌာနချုပ်ကလုံခြုံရေးကောင်စီမှာအမြဲတမ်းအဖွဲ့ဝင်ဗြိတိန်နိုင်ငံရဲ့တောင်းဆိုချက်အရမနစ်အင်္ဂါနေ့နက်နက်ပိုင်းမှာမြမအရေးတကပိတ်ဆွေးနွေးခဲ့ကြပါတယ်။မြမနိုင်ငံမှာဆိုးရွားနေတဲ့အခြေအနေတွေကိုအဓိကအစီရင်ခံတင်ပြခဲ့သူတွေကတော့ကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြမဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှာရနာဘာဂနာနဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာလက်ထောက်အတွေ့အမှုချုပ်လည်းဖြစ်ကုလသမဂ္ဂအရေးပေါ်ကယ်ဆယ်ရေးအကြီးအကဲရာမစ်ရာဂျာစင်ဟမ်တို့ဖြစ်ပါတယ်။အခုလိုတင်ပြဆွေးနွေးချက်တွေနဲ့ပတ်သက်လို့အသေးစိတ်ပြောကြားခြင်းမရှိပေမဲ့ COVID-19 ကပ်ရောဂါတတိယလှိုင်းဒဏ်ကိုအလူးလဲခံနေရတဲ့မြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကျက်အတဲကိုနေ့စဉ်နဲ့အမျှပုံမှုဆိုးရွားလာနေတယ်လို့ကုလသမဂ္ဂဆိုင်ရာဗြိတိန်ဒုသံမတ်ကြီး James Kararuki ကဆွေးနွေးပွဲအပြီးမှာသတင်းတောက်တွေကိုအခုလိုပြောကြားခဲ့ပါတယ်
။ The humanitarian crisis in the country is getting worse.Each day as a third wave of COVID ravages
COVID တည်းရလိုင်းတန်ခံနေရတဲ့မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကျက်အသက်နေ့စဉ်နဲ့အမျှပုံမှုဆိုးရွားလာနေပါဗျ။အာဏာမသိငင်ကဆိုရင်မြန်မာနိုင်ငံမှာကာကွယ်ဆေးထိုးနှံမှုနဲ့ COVID-19 ရောဂါကာကွယ်ရေးအစီအစဉ်အခိုင်အမာရှိခဲ့ပါဗျ။ဒါပေမဲ့အခုမြန်မာနိုင်ငံရဲ့ကျန်းမာရေးစနစ်ဟာအလုံးမလုံးနိုင်တဲ့လောက်ဖြစ်နေပါဗျ။ဆေးရုံတွေ၊ဆရာဝန်တွေ၊တူနာပြုတွေကိုဆက်လက်ဓာတ်ရိုက်ဖမ်းဆီးနေတဲ့လောက်ရက်ကလည်းလက်ခံနိုင်စရာအကြောင်းမရှိပါဘူး။ နိုင်ငံလူကြီး300ခန့်လုံးပဲကာကွယ်ဆေးထိုးခဲ့ကြတာဖြစ်ပါတယ်
။ဒါကြောင့်လည်းပဋိပက္ခဖြစ်နေတဲ့ဒေသတွေမှာ COVID-19 ကာကွယ်ဆေးရရှိရေးအတွက်ကမ္ဘာလုံးဆိုင်ရာပူးပေါင်းဆောင်ရွက်ရေးမြင့်တင်မှုဒီနှစ် February လကလုံခြုံရေးကောင်စီမှကန့်ကွက်သူရှိချမှတ်ခဲ့တဲ့ဆုံးဖြတ်ချက်2965အရမြန်မာနိုင်ငံမှာလိုအပ်နေသူအလုံးအတွက် COVID ကာကွယ်ဆေးရရှိရေးစစ်ကောင်စီအနေနဲ့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့ဗြိတိန်ဒုသံမတ်ကြီးကာရီရူကီကအခုလိုတောင်းဆိုခဲ့ပါတယ်။
So in line with resolution 2565, the UK is calling for an immediate and sustained humanitarian pause.
လူသားချင်းစာနာမှုဆိုင်ရာအရာစစ်မှတ်ဖြစ်ပွားမှုကိုအချိန်အတိုင်းအတာတစ်ခုထိချက်ချင်းရပ်တန့်ပြီးမြန်မာနိုင်ငံမှာလိုအပ်နေသူအလုံးအတွက် COVID ကာကွယ်ဆေးရရှိရေးခွင့်ပြုဖို့ဗြိတိန်နိုင်ငံအနေနဲ့တောင်းဆိုပါရယ်။ဒါအပြင်ဆေးဘက်ဆိုင်ရာနဲ့လူသားချင်းစာနာမှုဆိုင်ရာဝန်ထမ်းတွေအနေနဲ့တိုက်ခိုက်ခံရမယ့်အရေးစိုးရိမ်ထိတ်လန့်မှုမရှိအလုံးလုံးခွင့်ရဖို့လည်းတောင်းဆိုပါရယ်။
ဒါပြင်မြန်မာနိုင်ငံမှာကာကွယ်ဆေးလိုအပ်နေသူတွေအတွက်နိုင်ငံတကာအကူအညီတွေရရှိရေးလုံခြုံရေးကောင်စီအဖွဲ့ဝင်တွေနဲ့အတူအခြားသက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ရှိကြောင်းလည်းပြည်ထောင်သံမတ်ကြီးကအခုလိုသတင်းတောက်တွေကိုပြောသွားပါတယ
်။ We will work with council members and international partners including Gavi
ပြည်ထောင်နိုင်ငံအနေနဲ့လုံခြုံရေးကောင်စီအဖွဲ့ဝင်တွေကာကွယ်ဆေးနဲ့ကာကွယ်ဆေးထိုးနှံရေးကမ္ဘာလုံးဆိုင်ရာမဟာမိတ်အဖွဲ့ Gavi အပါအဝင်နိုင်ငံတကာမိတ်ဖက်တွေကုလသမဂ္ဂနဲ့ပူးပေါင်းပြီးနိုင်ငံရေးလူမျိုးနဲ့ကိုယ်ွယ်ယုံကြည်မှုတွေကိုထည့်သွင်းမစင်စားပဲတန်းတူညီမျှတဲ့နေနဲ့မြန်မာပြည်သူတွေကာကွယ်ဆေးရရှိအောင်ဆောင်ရွက်သွားဖို့ရှိပါတယ်။ကာကွယ်ဆေးကိုနိုင်ငံရေးအတွက်အသုံးမချသင့်ပါဘူး
။မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်အဖြစ်ဘရူနိုင်းနိုင်ငံဒုတိယနိုင်ငံသားဝင်ကြီးအရာဝင်ယူဆုဖ်ကိုခတ်အပ်ခဲ့တာကိုလုံခြုံရေးကောင်စီအနေနဲ့ကြိုဆိုသလိုမနေ့ကမြန်မာအရေးတကပိတ်ဆွေးနွေးပွဲမှာလည်းသူကိုယ်တိုင်ပါဝင်ဆွေးနွေးခဲ့တယ်လို့ပြည်ထောင်သံအမတ်ကြီးကပြောသွားပါတယ်။
Foreign Minister of Brunei, Dato Eriwan, the new ASEAN Special Envoy, joined our meeting today, and we welcome this appointment.
လူသားချင်းစာနာမှုဆိုင်ရာစစ်ဖက်ဖြစ်ပွားမှုကိုရပ်တန့်ပြီးနိုင်ငံတကာရဲ့အင်းနဲ့အားနဲ့တုံ့ပြန်မှုတွေရရှိဖို့တောင်းဆိုချက်မှာအာဆီယံအထူးကိုယ်စားလှယ်လည်းပူးပေါင်းပါဝင်ခဲ့ပါတယ်။ပြီးခဲ့တဲ့ April လကမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဘုံသဘောတူညီချက်၅ချက်ကိုအခုချိန်ထိအကောင်အထည်ဖော်နိုင်ခြင်းမရှိသေးပါဘူး။အခုလိုအထူးကိုယ်စားလှယ်ခန့်အပ်မှုဟာဒီအချက်တွေအကောင်အထည်ဖော်ရေးအရှိန်မြင့်တင်နိုင်ဖို့ကျွန်တော်တို့မျှော်လင့်ပါတယ်။မြန်မာနိုင်ငံကိုလည်းအာဆီယံအထူးကိုယ်စားလှယ်အနေနဲ့အမြန်ဆုံးတွားရောက်ပြီးသက်ဆိုင်သူအားလုံးနဲ့တွေ့ဆုံဆွေးနွေးနိုင်လိမ့်မယ်လို့လည်းမျှော်လင့်ပါတယ်။
လက်ရှိမြန်မာနိုင်ငံရင်ဆိုင်နေရတဲ့လူသားချင်းစာနာမှုပြဿနာဒါမှမဟုတ်နိုင်ငံရေးအခြေအနေနဲ့ပတ်သက်လို့လုံခြုံရေးကောင်စီဥက္ကဋ္ဌရဲ့ကြေညာချက်ထွက်ပေါ်လာဖို့ရှိမရှိသတင်းတော်တဦးရဲ့အမေကတော့တာမတ်ကြီးကအခုလိုဖြေကြားခဲ့ပါတယ
် So we've had a lot of consensus in the council through the year and we all signed up to 2565 today was a private meeting
လုံခြုံရေးကောင်စီမှဒီနှစ်တစ်လျှောက်လုံးသဘောတူညီချက်တွေရှိခဲ့ပါတယ်ဆုံးဖြတ်ချက်အမှတ် 2565 ကိုလည်းကျွန်တော်တို့အားလုံးလက်မှတ်ရေးထိုးခဲ့ကြတာပါ။တကပိတ်ဆွေးနွေးပွဲအဆင့်တွေမှာရှိပါသေးတယ်။ရလက်ထွက်မလာသေးပါဘူး။ဒါပေမဲ့လုံခြုံရေးကောင်စီအစည်းအဝေးအတွက်အစီအစဉ်ထဲမှာဒီကိစ္စတွေရှိနေပါတယ်။လူသားချင်းစာနာမှုဆိုင်ရာအရာစစ်မှတ်ဖြစ်ပွားမှုတွေရပ်တန့်ပြီးအကူအညီတွေခွင့်ပြုဖို့တောင်းဆိုချက်တွေပြင်းပြင်းထန်ထန်ရှိနေပါတယ်။ဒါကြောင့်အခွင့်အသာနဲ့ဒီကိစ္စကိုလုံခြုံရေးကောင်စီမှာဆွေးနွေးသွားဖို့ရှိပါတယ်။
ဒါကတော့ကုလသမဂ္ဂဆိုင်ရာဗြိတိန်ဒုသံမတ်ကြီး James Karariki ကသတင်းတောက်တွေကိုပြောသွားတာပါ။ဒီတော့တွင်ဒီ COVID-19 ကပ်ရောဂါဆူဆူရွရရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေနဲ့ကာကွယ်ဆေးတွေလိုအပ်နေပေမဲ့စစ်ကောင်စီရဲ့အကြမ်းဖက်ဖိနှိပ်မှုအခြေအနေတွေကြောင့်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေအခက်အခဲကြုံတွေ့နေရတဲ့အခြေအနေကိုကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Christine Sharana Bagana ကပြီးခဲ့တဲ့သတင်းပတ်တွေအတွင်းကုလသမဂ္ဂမှာပြုလုပ်တဲ့ online သတင်းစာရှင်းလင်းပွဲအတွင်းမှာလည်းတတိပေးပြောကြားခဲ့ပါတယ်။ VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ရှင်။အခုတော့မင်းကင်းကအခြေအနေတွေကိုကြည့်ကြရအောင်ပါ။မြန်မာနိုင်ငံမှာဆီယနာတိမ်းပြီးနောက်ပိုင်းလက်နက်ကင်တွေရဲ့လက်ချက်နဲ့အရက်သားတေဆုံးမှုတွေရှိနေရမှာအင်္ဂါနေ့ကလည်းသခိုင်းတိုင်းမင်းကင်းမြို့မှာနှစ်ဦးတေဆုံးခဲ့ကြောင်းဒေသခံတွေက VOA ကိုပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကုခင်မောင်စိုးမင်းကပြောပြမှာပါရှင်
။မနေ့အင်္ဂါနေ့မွန်လွယ်ပိုင်းကသခိုင်းတိုင်းမင်းကင်းမြို့မှာကိုင်းရဝယ်နေတဲ့မြို့ကန်နှစ်ယောက်ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေအပြင်အတူလိုက်ပါလာသူတစ်ယောက်ကနှကောင်းစည်းမတက်ဘူးဆိုပြီးပြစ်တင်ပြောဆိုရာကနောက်ဆုံးမှာတနတ်နဲ့ပြစ်ခတ်တဲ့အထီးဖြစ်ခဲ့တာလို့မြို့ကန်တယောက်က VOA ကိုပြောပါတယ်
။နေ့လေကပေါ့နော်နေ့လေက2030ဝန်းကျင်မှာဖြစ်သွားတာ။ဒီပေါ့ဟိုကွန်းရဆိုင်တစ်ဆိုင်မှာပေါ့။ကွန်းရဆိုင်တစ်ဆိုင်မှာဒီကွန်းစားဖို့ဓာတ်စောင့်နေကွန်းဝင်နေဝင်ဆောင်နေရတယ်။ဘယ်လိုစောင့်နေလဲချိန်မှာသူကမက်ကပါတယ်ဗျမက်ကအောက်ကိုခြားတာ။ဟိုအဲချက်ချတဲ့ချိန်မှာ သူ့မင်းတက်လို့ဆိုပြီးတော့မှအဲဒီဆက်ကောင်စီကကောင်ကပြဿနာရှာတာပြဿနာရှာတော့ဟိုကဒီပြည်သူကလည်းဒါတောင်းမှန်တာပေါ့တော့ကိုတောင်းမှန်တယ်ဒီတောင်းမှန်တယ်ဒီတော့ဒီကုန်းဝယ်နေလို့ပါပေါ့လားမက်စတာမှာပါဆရာပိုင်းကခေါ်ပြီးတော့တောင်းမှန်တယ်ဘူးထောက်ကိုတောင်းမှန်တယ်ဗျအဲဒါကအဲ့လိုတောင်းမှန်ပြီးထွက်သွားတော့သူကတော့ပြောပြီးတော့ဒါကျနောက်ကနေပြောမှခေါင်းကိုတဲ့နေချိန်မှာကိုပြစ်တာမူးနေတဲ့ခါကျတော့လုံးဝပြောမှမရဘူးသူကမူးနေတယ်သူပြစ်လိုက်တာပေါ့
တေဆုံးသွားသူတွေဟာမင်းကြီးမြို့အနီးကကျွန်းတော်အနောက်ရွာနဲ့မင်းစားဘက်ရွာသားတွေဖြစ်ကြပြီးအလောင်းတွေကိုစစ်ကောင်စီတပ်သားတွေကယူဆောင်သွားကြတယ်လို့ဒေသခံတွေကပြောပါတယ်။မင်းကြီးမြို့ကဖြစ်ရတဲ့ပတ်သက်လို့စစ်ကောင်စီဘက်ကလက်တလောသတင်းထုတ်ပြန်တာမရှိသေးပါဘူး။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်အာဏာသိမ်းပြီးနောက်ပိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေလက်ချက်နဲ့အရသာတေဆုံးမှုသတင်းတွေထွက်ပေါ်နေတယ်လို့အာဏာပိုင်တွေနဲ့နှိစက်သူတွေကိုအာဏာသိမ်းမှုစန့်ကျင်တဲ့သူတွေကတိုက်ခိုက်တဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။တနင်္လာနေ့ညပိုင်းကလည်းစကိုင်းတိုင်းမြောင်မြို့နယ်တထေးကုန်းကျေးရွာမှာစစ်ကောင်စီခန့်အုပ်ချုပ်ရေးမှုအသက်ခံခဲ့ရတယ်လို့မြို့ကန်တယောက်ကပြောပါတယ်
။သူ့အိမ်မှာရှိတဲ့အချိန်က9:00ကျော်လောက်ပေါ့နော်။အဲ့မှာဝင်လာပြီးတော့အဲ့လိုတက်လိုက်တယ်ပေါ့။သူကကျတော့ဘာလို့အဲလုံးတယ်ဆိုကြဒီစစ်တပ်တရင်ပေးပေါ့နော်တလန်ပေါ့ဗျာအဲအားလုံးကိစ္စရလို့တယ်သူကဒီရွာကိုလည်းပဲဒီအဲတထေးကုန်းမသူ့ရွာကိုလည်းပဲစစ်တပ်ကြီးခေါ်ဝေးရတော့သူကသူနဲ့နှိစက်ရတယ်သူနဲ့ဆက်ဆက်ရအခွက်လေးပေါ့အားလုံးရွာမှာရှိတဲ့သူတွေချမ်းနေထဲမှာရှိတဲ့ရွာတွေကိုသူကအစည်းုံပြီးတော့အစည်းဝေးပါညာအဲလိုသူတို့အခွက်လေးကြီးနေပဲ၃ကျင်းတော့စည်းဝေးလုပ်ပြီးတော့အားမပေါ်ရွာကိုစစ်တပ်ခေါ်ပဲပါညာပေါ့နော်အားလုံးမျိုးတွေတလန်တရင်ပေးတယ်ပေါ့နော်အားလုံးလုပ်တယ်ပေါ့အားနဲ့ကောင်စီကခန့်ထားတဲ့အုပ်ချုပ်မှုတွေဖြစ်တာနဲ့အဲဒီတင်းပြရနဲ့အဲ့လိုရှင်းလိုက်တာပဲဟုတ
်တင်းလာနေအစောပိုင်းမှာပဲမန္တလေးတိုင်းမြင်းကြံမြို့နယ်မီးပေါက်ကြီးရွာအုပ်ချုပ်ရေးမှုနဲ့သူ့ရဲ့သားဖြစ်သူတို့ဟာတဲပင်ကြီးရွာအနီးမှာအသက်ခံခဲ့ရပြီးညနေပိုင်းမှာတဲပင်ကြီးရွာကိုစစ်ကောင်စီတပ်တွေဝင်ရောက်ရှာဖွေပြီးကြီးရွာသား၃ဦးကိုဖမ်းဆီးခေါ်ဆောင်သွားသေးတယ်လို့ဒေသခံတွေကပြောပါတယ်မြန်မာနိုင်ငံမှာဆီအာနာသိမ်းပြီးနောက်ပိုင်းအကြမ်းဖက်မှုတွေကြောင့်အရတားသေဆုံးမှုတွေနေရက်စွန့်ကွာထွက်ပြေးရတဲ့အခြေအနေတွေကြောင့်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကလည်းသတိပေးထားပါတယ်ခင်ဗျာ
ဒါကတော့မင်းကြီးမျိုးကအခြေအနေအကြောင်းကိုကိုခင်မောင်စိုးမင်းကတင်ပြခဲ့တာပါအခုတော့ NUG ရဲ့ຫນွေဦးတီဒီရောင်းချနေတဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်မြန်မာဆီယာနာပိုင်းတွေကအရေးယူမယ်လို့တတိပေးနေတဲ့ကြားတွေကပဲအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အောင်လံလွင့်ချီຫນွေဦးတီရောင်းချမှုကိုတနင်္ဂနွေနေ့ကစပြီးအွန်လိုင်းကနေဆက်ပြီးလုပ်နေပါတယ်။ဒါနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုကိုရဲမွန်ကပြောပြမှာပါ
။အမျိုးသားညီညွတ်ရေးအစိုးရ NUG ကຫນွေဦးတီ e-lottery ကိုဩဂုတ်လ15ရက်နေ့ကစတင်ခဲ့ရမှာသတ်မှတ်ထားတဲ့ ठी အဆောင်ရေ9000ကိုပထမဆုံးနေ့မှာပဲ나ဤပိုင်းတွင်ရောင်းချခဲ့ရပြီးတော့ဒုတိယနေ့မှာလည်း ठी အဆောင်ရေ9200ကျော်ရောင်းချခဲ့ရတယ်လို့ပြောပါတယ်။ရန်ကုန်ငွေအတွက်ရည်ရွယ်ပြီး ठी ရောင်းချတဲ့အစီအစဉ်မှာဒဇန်ကိုကျပ်2000သတ်မှတ်ထားပြီးတော့ ठी စုကြီးကတော့ဒစုကို15သိန်းသတ်မှတ်ထားပါတယ်။ NUG ကဖွဲ့စည်းထားတဲ့စီမံကိန်းဗန္နာရေးနဲ့ရင်းနှီးမြှုပ်နှံမှုဝန်ကြီးဦးတင်ထွန်းနိုင်ကတော့စုကြီးငွေနဲ့ပတ်သက်လို့အခုလိုရှင်းပြပါတယ်။
ကြည်ရောက်ချရတဲ့အားလုံးရဲ့ concern ရတိုင်းတို့ကိုနိုင်ငံဝင်နဲ့ CDL partner တွေအတွက်သုံးဆွဲတော့မှာဖြစ်ပြီး30ရာခိုင်နှုန်းကိုတော့ပြည့်ပြည့်ပြန်လည်ပြည့်အောင်ဖြစ်ပါတယ်။ဒေါ်လာ80ဖြစ်တဲ့အပြင်ကြည်ထိုးတဲ့လူနဲ့ကြည်ပေါက်တဲ့လူရဲ့လုံခြုံရေးကိုအဓိကသာကာကွယ်ဆေးလုပ်တဲ့အတွက်ပုံမှန်ထိုးနေတဲ့ CDL ကိုတင်းတောင်းချီတဲ့ဆုမဲတွေမပေးနိုင်တာကိုလည်းနားမပေးကြဘူး။ကျင့်ကြံတောင်းပန်လိုပါတယ်။
ထီဝဒနာဦးတယောက်ကတော့ຫນွေဦးထီထိုးပြတဲ့အကြောင်းအခုလို့ပြောပါတယ်
။အောင်မလီတုံးကတော့ကျွန်တော်တို့ကစူကြီးပေါက်ချင်လို့ထိုးတာ။ခုຫນွေဦးထီကတော့ဒါပြောရမယ်ဆိုရင်တော့နိုင်ငံသားတယောက်အနေနဲ့ဒါအားပေးချင်လို့ထိုးတာဒါမျိုးပေါ့။အဲ့ဒါတော့မတူအနှစ်သာရချင်းဟ
ော။ NUG ရဲ့ထီလုပ်ငန်းကိုတော့တရားဝင်မှုဆိုပြီးအာဏာပိုင်တွေကအရေးယူဖို့ပြင်ဆင်နေတာပါ။ຫນွေဦးထီကန်ဆမ်းမဲ့သူတွေရဲ့ဘဏ်အကောင့်တွေကိုစောင့်ကြည့်ဖို့ကိုလည်းစစ်ကောင်စီဘက်ကညွှန်ကြားထားပါတယ်။ဘန်တွေအနေနဲ့တန်တရားဖြစ်ဖွယ်ကိစ္စတွေဖြစ်လာရင်တက်ဆိုင်ရာအဖွဲ့အစည်းကိုတရင်ပေးပို့ဖို့ညွှန်ကြားထားတယ်လို့ဗဟိုဘန်ဒုဥက္ကဋ္ဌဦးဝင်းတော်ကပြောပါတယ်။ຫນွေဦးထီကိုပူးပေါင်းရာရောက်တဲ့လုံဆောင်မှုတွေကိုငွေကြေးခဝါချတိုက်ဖြတ်ရေးဥပဒေအကြမ်းဖက်တိုက်ဖြတ်ရေးဥပဒေအရပြည်ထရေးဝန်ကြီးဌာနနဲ့ပူးပေါင်းပြီးအရေးယူသွားဖို့စီစဉ်ထားတယ်လို့ VOA ကပြောပါတယ်
။ဒီကတော့ NUG နဲ့ CRP ဆိုတာတရားဝင်ဖွယ်ကြီးဖြစ်တယ်။ဒီတရားဝင်ဖွယ်ကြီးကတရားဝင်ထိုးလာလို့နေတဲ့ຫນွေဦးကိုသူကစီးဆွဲနေကြလို့တာပေါ့စီးဆွဲသူဥရဲမင်းကြီးပေါ့ဗျာအဲ့လိုဥရဲမင်းကြီးရဲ့ဖွဲ့စည်းရနေပြီးတော့ခုလိုစီအောင်တဲ့ခါမှာသူကတရားဥရဲမင်းကြီးဖွဲ့ထားတဲ့အကောင့်တွေကိုတုံးပြလာတာတို့နိုင်ငံတော်အတွင်းမှာတရားဝင်တုံးနေတဲ့ဇနီးစစ်တပ်တွေကိုတုံးပြီးဆွဲကြောင်းလာလို့ရှိလာမယ်ဆိုရင်က ဒါဒီပြည်ပြည်တော်စီဒီဟိုနိုင်ငံနဲ့ဗန္ဒိုင်းရေးဝင်တာဒီနိုင်ငံနဲ့တို့ဘူပိုင်းတွေပြည့်ကျထူတာ
မြန်မာနိုင်ငံမှာဖေဖော်ဝါရီလ3ရက်နေ့စစ်အာဏာသိမ်းပြီးနောက်ပိုင်းပြည်တွင်းအခွန်များဦးစီးဌာနရဲ့အောင်ပါလေထီလုပ်ငန်းတွေမှာအခက်အခဲတွေကြုံခဲ့ရတာပါ။အာဏာသိမ်းမှုစန့်ကျင်တဲ့လှုပ်ရှားသူတွေကြားထီအယောင်ကျခဲ့တာကြောင့်ဈေးကွက်မြင့်တယ်မှုကြိုးပမ်းတာတွေလည်းရှိခဲ့ပါတယ်ခင်ဗျာ
။ကိုရဲမွန်ပါရှင်။ဒါကတော့ဒီ NUG ကနေပြီးတော့ရောင်းချနေတဲ့ຫນွေဦးထီကြောင်းတည်င်းပေးပို့ချက်ကိုပြောပြသွားတာပါ။အခုတော့မြန်မာအလုံသမားတွေကိုဗစ်ကူးစက်ခံရတဲ့ထိုင်းပင်လယ်စာစက်ရုံယာယီပေးလိုက်တဲ့တည်င်းပေးပို့ချက်ကိုတင်ဆက်မှာပါ။ထိုင်းနိုင်ငံရနောင်းပြည်နယ်အတွင်းမှာရှိတဲ့ပင်လယ်စာထုတ်လုပ်ရေးစက်ရုံမှာထိုင်းနဲ့မြန်မာအလုံသမား290ကိုဗစ်ရောဂါကူးစက်နေတာကိုစစ်ဆေးတွေးရှိတာကြောင့်အာဏာပိုင်တွေကစက်ရုံကိုယာယီပိတ်လိုက်ကြောင်းထုတ်ပြန်ခဲ့ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံရေယောင်ပင်နယ်အတွင်းကမြန်မာနဲ့ထိုင်းအလုံသမား1800လောက်ရှိတဲ့ပင်လယ်စာထုတ်လုပ်တဲ့စက်ရုံမှာအလုံသမားတွေကိုဩဂုတ်လ15ရက်နေ့ကကိုဗစ်ကရောဂါပိုးရှိမရှိစစ်ဆေးခဲ့ရမှာကိုဗစ်ကူးစက်သူ290ကျော်ရှိတဲ့အတွက်စက်ရုံကိုယာယီပိတ်လိုက်ရကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုံသမားကြီးရတောင်းနဲ့ဦးမင်းဦးကပြောပြပါတယ်
။စက်ရုံမှာအလုံသမားတွေဖြစ်လိုက်တော့ဟိုဟာဖြစ်တာပေါ့နော်။ကိုဗစ်ဖြစ်လိုက်တော့တွေ့တာပေါ့။1800ကျော်ရှိတယ်လေအဲဒီစက်ရုံမှာစစ်တာဖေးစားဟိုဟာတွေ့290လားမသိဘူး။အဲဒီကျွန်တော်တို့အမြန်စစ်တဲ့ဟာနဲ့ဟိုအန်တီဂျင်တက်စ်ကိစ္စနဲ့ဖြစ်လိုက်တာအဲ့လိုတွေ့ရတယ်။ဆိုတော့အဲဒီ113ယောက်ကတော့သူတို့ခံထမှုကြီးလေ
ဟုတ်ကဲ့
အဲ့မှာသူတို့အဲ့ရနေပြန်လာလို့ပြောတယ်အဲ့ဒီကနေပြီးတော့ဟိုစတွေ့တဲ့သဘောပေါ့နော်အဲ့နေတွေ့ပြီးတော့နောက်တခြားလူတွေကူးတဲ့သဘောတင်းကြည့်တာတော့အဲ့ဒီမှာတော့မြန်မာတွေကတော့ရှိတာပေါ့မြန်မာတွေမဟုတ်ဘူးအဲ့မှာဒီအခြေပဲခြံတော့ Cambodia လည်းရှိတယ်လေ
အဲ့ဒီမှာကအဲ့ဒါပင်လယ်စာထုတ်တဲ့ဆဲဟုတ်တယ်အေဂန်ဆဲကိုဆိုတော့လေ
ဟုတ်ပင်လ
ယ်စာထုတ်တဲ့ဆဲ
အခုလိုမျိုးလူ290လောက်ကိုဗစ်ကူးစက်နေတာတွေ့ရှိရပြီးတဲ့နောက်စစ်ရုံကိုပိတ်ထားလိုက်ပြီးဆက်ဆက်သူတွေကိုဆက်လက်စစ်ဆေးရမယ့်အခြေအနေရှိနေတယ်လို့လည်းဦးမင်းဦးကပြောပါတယ
်စစ်ရုံပိတ်လိုက်တယ်အဲ့ဒီဟာတွေ့လိုက်တဲ့အချိန်တွေ့ပြီးတော့မှပိတ်တာလေသူတို့ကဟုတ
်ကဲ့
တွေ့ပြီးတော့ပိတ်လိုက်တဲ့အချိန်မှာလည်းသူကပြောမယ်ဆိုလို့ရှိရင်တွေ့ထားတဲ့လူတွေနဲ့အာသူတွေနဲ့ဆက်ဆက်မှုရှိလေပေါ့နော်အဲ့ဒါတွေရတယ်လာအောင်ပါလေဆက်ပြီးတော့လေ
ထိုင်းဝန်ကြီးချုပ်ပရာယုတ်ကျန်ဝချာအပါဝင်ထိုင်းဝန်ကြီးများအစည်းအဝေးမှာတော့ဒိုင်းနိုင်ငံအတွင်းရှိအနီးရင်းအောင်တတ်မှတ်ထားတဲ့ပြည်နယ်တွေကိုဩဂုတ်လ31ရက်နေ့ထိကန့်သတ်ပိတ်ဆို့မှုတွေဆက်လုပ်ထားအောင်မှာဖြစ်တယ်လို့ဆိုပါတယ်။ဒီထဲမှာကိုဗစ်ကူးစက်မှုအများဆုံးဖြစ်နေတဲ့ရေယောင်ပြည်နယ်လည်းပါဝင်ပါတယ်။ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာ6,480ကျော်ထိတိုးလာပြီးဩဂုတ်လ18ရက်နေ့တနေ့ထဲမှာပဲကူးစက်သူ2,100ကျော်ရှိပါတယ်။သေဆုံးသူကလည်း8,000ကျော်အထိရှိလာပါပြီ။ကူးစက်မှုတွေထဲမှာတော့ရှစ်ပြောင်းလူသမားတွေတောင်းတချီပြီးကူးစက်မှုတွေဖြစ်ပေါ်နေပါတယ်ရှင်။
VOA မြန်မာပိုင်းသတင်းထောက်မအေးမှာပါရှင်။ကျမတို့ VOA မြန်မာပိုင်းကနေပြီးတော့ညနေပိုင်းနဲ့ဒီညနေခင်းအစီအစဉ်ညပိုင်းအစီအစဉ်နဲ့ဒီနက်နက်ခင်းအစီအစဉ်တွေကိုရေဒီယိုအပြင်ရုပ်သံနဲ့ပါဖြည့်ဆွတ်တင်ဆက်နေပါတယ်။ကျမတို့တင်ဆက်နေတဲ့အစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်မရွေးဖမ်းယူနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။
VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နည်းလမ်းတစ်ခုအနေနဲ့ Siphon Link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamese ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုရင်တော့ soundcloud.com/voabamese ဖြစ်ပါတယ် VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကို မြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ကတင်ဆက်နေတဲ့အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ဗုဒ္ဓဘုနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်အခုတော့မြန်မာစံတော်ချိန်နေ့6နာရီခွဲပါပြီကျမတို့အစီအစဉ်နေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်ဒုတိယပိုင်းမှာဆက်လက်တင်ဆက်မဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်မှာတော့
ကလေးကျွန်တော်တို့အမြင်ကတော့ကလေးမျိုးကကနတခုနေတော့ကြော်သွားပြီလို့မြင်တယ်အပြည့်ခါကျတော့မြို့လို့မသုံးမနဲ့မြို့နယ်လို့ပြောလို့ရှိရင်လည်းကျန်တဲ့ဟာတွေကလည်းအပိုင်းတွေလည်းကျန်သေးပါတော့အဲ့လိုပြောမှာပဲဗျဟုတ
်ဒါကတော့စကိုင်းတိုင်းကလေးမျိုးမှာဒီ COVID-19 ရောဂါကူးစက်ခံနေရတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့အပြည့်အစုံကိုကြားဖို့ရှိပါတယ်ရှင်တခါအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုလည်းတင်ဆက်ပါပါအခုတော့နိုင်ငံတကာသတင်းလွှာတွေကိုတင်ပြချင်ပါတယ်တာလီဘန်တပုံလက်ထဲကျရောက်မဲ့အရေးကိုရင်ဆိုင်နေရတဲ့အာဖဂန်နိုင်ငံဒါတန်ပေါင်းများစွာကိုအကူအညီပေးဖို့ကုလသမဂ္ဂအဖွဲ့ကအာဖဂန်နစ္စတန်နဲ့ဆက်ပြီးနေလိုတယ်လို့ဆိုပါတယ် VOA သတင်းတောက်လီဆာရှလိုင်းဂျနီဘာကသတင်းပေးပို့ထားတာကိုကိုအောင်မြတ်သူကပြောပြမှာပ
ါတာလီဘန်ရဲ့တိုက်ခိုက်မှုကြောင့်တောရွာတွေစီကနေလူတွေထွက်ပြေးလာကြတာမို့အထူးသဖြင့်မျိုးတော်ကဘူးလို့မျိုးပြဒေသတွေမှာကုလအေဂျင်စီတွေဆက်ပြီးနေဖို့တိုင်းတန်ချရတာလည်းဖြစ်ပါတယ်ကုလလူသားချင်းစာနာမှုအကူအညီပေးရေးညှိနှိုင်းဆောင်ရွက်ရုံပြောခွင့်ရဂျင်လာကီကတော့ကုလသမဂ္ဂအနေနဲ့အာဖဂန်နစ္စတန်ထဲမှာနှစ်ပေါင်း90ကာလတလျှောက်လုံးရှိနေခဲ့ပြီးအခုလည်းဆက်ပြီးရှိနေမယ်လို့ဆိုပါရယ်နိုင်ငံတကာနဲ့ပြည်တွင်းဝန်ထမ်းတွေရဲ့လုံခြုံရေးအတွက်စိုးရိမ်ကြောင်းသူကဆက်လက်ပြောဆိုပြီးအကာအကွယ်ရစေဖို့အနီးကပ်စောင့်ကြည့်နေတယ်လို့လည်းပြောဆိုသွားပါရယ
်ဟုတ်ပါတယ်အခြေအနေကတော့အတော်လေးမတည်မငြိမ်နဲ့အလင်းအမြန်ပြောင်းလဲနေပါတယ်ဒါပေမဲ့ကျွန်တော်တို့ဒီမှာပဲဆက်ပြီးရှိနေမှာပါကျွန်တော်တို့အားလုံးဒီမှာဆက်ရှိနေဖို့ဆန္ဒရှိကြပြီးအာဖဂန်ပြည်သူတွေအကျိုးအတွက်ဆောင်ရွက်သွားမှာပါသူတို့ကိုကူညီဖို့ကျွန်တော်တို့ဒီမှာဆက်ပြီးနေမှာပါ
ကုလဝန်ထမ်း920ဟာအာဖဂန်နစ္စတန်ထဲရှိနေပြီး300ခန့်ဟာမြေပြင်မှာကွင်းဆင်းလုပ်ကိုင်နေကြတာဖြစ်ပါတယ်။ကျန်ဝန်ထမ်းတွေကတော့ကိုဗစ်ကပ်ရောဂါကြောင့်အဝေးကနေလုပ်ကိုင်နေကြပါတယ်။ဒီနှစ်မှာကုလလူမှုဝန်ထမ်းရေးရာညှိနှိုင်းဆောင်ရွက်မှုယုံအိုချာဟာအာဖဂန်ပြည်သူ၈သန်းအတွက်ကုလသမဂ္ဂနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်း156ခုကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုထောက်ပံ့ဆောင်ရွက်ပေးနေတာလည်းဖြစ်ပါတယ်။ Lucky ကတော့မေလကလေးကစတင်လို့နေဆွန့်ကွာထွက်ပြေးမှုတွေမြင့်တက်လာခဲ့တယ်လို့ဆိုပါတယ်။အခုလိုအစုလိုက်အပြုံလိုက်ထွက်ပြေးကြတာမစတင်မီကဘူးမျိုးမှာလူ1,000-1,000လောက်အင်ဂျီဆွန့်ခွာခဲ့ရသူတွေလည်းရှိနေပါဗါး။အခုကမှတော့လူထောင်ပေါင်းများစွာဟာမြို့တော်ကဘူးစီကိုအပြေးလွှားထွက်ပြေးနေကြပြီးလူအများစုဟာအိတ်ဖို့နေရာတော့မရှိဘဲအကူအညီပေးရေးလုပ်ငန်းတွေလည်းပုံမကတ်ခဲလာပါဗါး။လိုအပ်ချက်တွေနဲ့ပတ်သက်ပြီးအခြေအနေကိုအကဲဖြတ်နေတယ်လို့လည်းသူကဆိုပါဗါ
း။လူသားချင်းစာနာမှုဆိုင်ရာအကူအညီအဖြစ်နဲ့အကူအညီလိုအပ်တဲ့ဘသူကိုမဆိုတာလီဘန်ရဲ့အပါအဝင်ကျွန်တော်တို့ကူညီပေးမှာဖြစ်ပါတယ်။ဒါကလူသားချင်းဆိုင်ရာအကူအညီရဲ့အနှစ်သာရစီမင်းစည်းကမ်းတွေကိုအခြေခံပြီးဘဲမလိုက်ပဲလွတ်လွတ်လပ်လပ်ဆောင်ရွက်တာဖြစ်ပါတယ
်။အာဖဂန်တွေကနောက်ထပ်အကူအညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့ကုလဒုက္ခသည်များဆိုင်ရာအေဂျင်စီကလည်းဒီနှစ်တည်းအိုးအိမ်ဆုံးကွာထွက်ပြေးရသူလူ၄သိန်းနီးပါးအတွက်လိုအပ်ချက်တွေကိုစမ်းစစ်နေပါတယ်။ဒီအေဂျင်စီတွေကနေသူတို့ကိုအမိုးကာတကူရည်တန့်ရှည်ရေးနဲ့အခြားအကူအညီတွေလည်းပေးနေတာဖြစ်ပါတယ်။ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကတော့အလွန်အမင်းဆာလောင်ငတ်မွနေတဲ့လူ၉သန်းအတွက်ဒီဇင်ဘာလအထိအစားအစာတွေတိုးမြင့်ထောက်ပံ့သွားမယ်လို့ဆိုပါရယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကလည်းစစ်ဘေးဒဏ်သင့်သူတွေရဲ့နောက်ဆက်တွဲဆိတ်ရောဂါဟာအဓိကလူထုကျန်းမာရေးပြဿနာဖြစ်လာမှာကိုစိုးရိမ်နေပြီးလောလောဆယ်၎င်းတို့အနေနဲ့ဆိတ်ရောဂါဌာန130ကိုထောက်ပံ့ပေးထားတယ်လို့ဆိုပါရယ်။သွေးလူပံတွေနဲ့လူအသေးအပြောက်များတဲ့ဖြစ်ရပ်တွေကိုစီမံခန့်ခွဲဖို့ကျန်းမာရေးလုပ်သားတွေကို WHO အနေနဲ့လေ့ကျင့်ပေးနေတာလည်းရှိနေပါရယ်
။ကိုအောင်မြတ်သူပါရှင်။ဆက်လက်ပြီးတော့ဒီအာဖဂန်ကသတင်းတပုတ်ကိုတင်ဆက်မှာပါ။ထိတ်လန့်တုန်လှုပ်တာဝမ်းနေတာဒေါသထွက်တာကြောက်လန့်တာတွေဟာအာဖဂန်အစိုးရကြာဆုံးသွားတဲ့အတွက်အမေရိကန်မှာရောက်နေတဲ့အာဖဂန်မျိုးနွယ်တွေခံစားခဲ့ရတာပါဂျူလီတာဘိုးသတင်းပေးပို့ထားတာကိုကိုငင်းချန်းကပြောပြမှာပါရှင
်ဒီမြင်ကွင်းကအာဖဂန်ကမိသားစုတွေအကူအညီတောင်းခံနေကြတာပါဂဇယ်အိုမာလိုအာဖဂန်အမေရိကန်တွေအတွက်တော့ပြီးခဲ့တဲ့ရက်ပိုင်းတွေဟာစိတ်အားပြက်စရာပ
ါ It's been heartbreaking and
အသေးကွဲတာပါပဲကျမတို့အရန်ဒေါသထွက်ပါတယ
်အမေရိကန်တန်ယုံပိတ်သွားတာကဘူးမျိုးကိုတာလီဘန်တွေတင်းသွားတာကိုအဝေးကကြည့်နေရတဲ့ဂဇယ်အိုမာလိုအမျိုးသမီးစာရေးဆရာမစီးပွားရေးလုပ်ငန်းရှင်အဖို့က ကူကယ်ရမယ်တလို့ခံစားနေရပါတယ
်။ Lot of us are still processing this.
ကျမတို့တော်တော်များများဒါကိုခံစားနေရတော့မှာ။အာဖဂန်ပြည်သူတွေကိုလုံးဝတစ္ဆာဖောက်သွားတယ်လို့ခံစားရပါတယ
်။အမေရိကန်တွေသတိထားမိစေဖို့တချို့အာဖဂန်အမေရိကန်တွေကတော့ပြီးခဲ့တဲ့ပိတ်ရက်အတွင်းဆန္ဒပြခဲ့ကြပါတယ်။ပြီးခဲ့တဲ့အနှစ်20အတွင်းတိုးတက်ဖြစ်ထွန်းခဲ့သမျှပျောက်ကွယ်သွားမှာကိုအမေရိကန်အစိုးရနဲ့အဖွဲ့အစည်းတွေအတွက်အလုပ်လုပ်ပေးခဲ့တဲ့မိုဟာမက်ယူဇုတ်ဆိုင်လိုလူတွေကစိုးရိမ်နေကြပါတယ်
။ People never thought of this day will ever come back again.
ဒီလိုနေမျိုးပြန်ရောက်လာမယ်လို့လူတွေကမထင်ထားကြပါဘူး။အခုလိုရွေးချယ်မခံထားရတဲ့သူတွေပြန်လာပြီးတော့အာဏာရယူတယ်ဆိုတာမျိုးပါ။အားလုံးကထိတ်လန့်တုန်လှုပ်ကုန်ပါလေ။
အာဖဂန်ဒုက္ခသည်တွေကိုအခုညီပေးနေတဲ့နယူးယောက်မြို့ကဖတ်တက်စ်တိုင်ဆိုရင်လေအစ္စလမ်အစွန်းရောက်ဝါဒီတာလီဘန်တွေအာဏာပြန်ရလာတာကိုလက်မခံနိုင်မှုဖြစ်နေပါတယ
် I haven't slept since the
အစိုးရပြုတ်ကြတော့မယ်ဆိုကြတဲ့ကတရေးမှမအိပ်ရသေးပါဘူးအခုလိုမျောလင်းခြင်းမဲ့တာမျိုးပထမဆုံးအချိန်ခံစားဘူးတာပါကျမတို့အားလုံးအတွက်စိတ်နှလုံးအညစ်နွမ်းရဆုံးကကျမတို့အလံနဲ့တခြားအလံကိုလဲလိုက်တာပါပဲအဲ့ဒီအလံကိုကျမတို့လက်မခံပါဘူးဒါအာဖဂန်နစ္စတန်ကိုကိုစားပြုမဲ့အလန်းဆိုတာလဲလက်မခံပါဘူးဒီလိုဆိုးဝါးရက်ဆက်မဲ့အစိုးရမျိုးကိုလည်းဘယ်တော့မှလက်ခံမှာမဟုတ်ပါဘူ
းဒါပေမဲ့လည်းအမေရိကန်နဲ့နိုင်ငံတကာအတိုင်းအဝိုင်းအတွက်ကတော့ရှေ့ဆက်သွားဖို့လမ်းကတာလီဘန်နေနဲ့အတူလက်တွဲလှုပ်ဆောင်ဖို့ပဲရှိတော့တယ်လို့အမေရိကန်စစ်တပ်အတွက်အာဖဂန်မှာ၈နှစ်ကြာအလုပ်လုပ်ပေးခဲ့တဲ့ Obidullah Sadat ကပြောပါတယ
် All the 50 countries that were helping the Afghan government
Afghan Suya ကိုကူညီပေးနေတဲ့နိုင်ငံ50လုံးကစဉ်းစားအမှာကဒါက Afghan Suya ပဲဖြစ်တယ်သူတို့ကစကားပြောကြည့်ပြီးတော့စူးစမ်းဆက်သွယ်ကြည့်ရမှာပါ
သူတင်တန်းကြောင်းကတော့အနာဂတ်မှာဘာဖြစ်မလဲမသိဘူးလို့ Afghan အမျိုးသမီးတွေအတွက် online စာသင်ခန်းနဲ့အသက်မွေးပညာကျောင်းဖွင့်လှစ်ထားတဲ့ American Virginia ပြည်နယ်က Mozan Wafi အလို့ကိုဇိုင်းကပြောပါတယ
် I just request our international community please
နိုင်ငံကတိုင်းဝိုင်းကိုတောင်းဆိုချင်တာကကျမတိုင်းပြည်ကိုကယ်ပေးပါပြည်သူတွေကိုကူညီပါသူတို့ကိုပြစ်မှတ်ထားပါနဲ့လို့တောင်းဆိုချင်ပါတယ
်အမျိုးသမီးတွေကိုပညာသင်ကြားခွင့်ပြုမယ်လို့တာလီဘန်တွေကဒီအချိန်ပြောထားပေမဲ့လည်းအရင်တစ်ခေါက်အာဏာရတုန်းကတော့ခွင့်မပြုခဲ့ပါဘူးခင်ဗျာ
ကူညီချက်မှရှင်အခုဆက်လက်တင်ဆက်မယ့်အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်မှာလည်းအာဖဂန်ကအခြေအနေတွေကိုကြည့်ရှုကြရမှာပါအာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကအမေရိကန်တန်ယုံဝန်ထမ်းတွေကိုဘေးလွတ်ရာပြန်လည်ခေါ်ယူတာတွေလုပ်နေတဲ့တစ်ချိန်တည်းမှာပဲအာဖဂန်ကနေအမေရိကန်တပ်ဖွဲ့တွေပြန်ရုပ်သိမ်းတဲ့ကိစ္စကိုလည်းအမေရိကန်အစိုးရကခုခံပြောဆိုနေရတာပါမစ်ရှယ်ကွင်းပေးပို့ထားတဲ့သတင်းကိုမခင်ဖြူတွေကပြောပြမှာပါရှင
်အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကအမေရိကန်တန်ယုံဝန်ထမ်းတွေကိုဘေးလွတ်ရာပြန်လည်ခေါ်ယူတာတွေလုပ်နေတဲ့အချိန်ထဲမှာပဲအာဖဂန်ကနေအမေရိကန်တပ်ဖွဲ့တွေပြန်ရုပ်သိမ်းတဲ့ကိစ္စကိုလည်းအမေရိကန်အစိုးရကခုခံပြောဆိုနေရပါတယ်အမေရိကန်တပ်ဖွဲ့တွေပြန်ရုပ်သိမ်းတဲ့အတွက်အာဖဂန်မှာအစိုးရတွေပိုအားကောင်းလာစေပြီးလူသားပေးဒုက္ခအချက်အတဲကျုံလာရနိုင်တယ်လို့ဝေဖန်သူတွေကပြောဆိုနေကြတာပါအာဖဂန်စစ်ပွဲမှာအနှစ်20လောက်ပါဝင်ခဲ့ပြီးတဲ့နောက်အမေရိကန်တပ်ဖွဲ့တွေပြန်ရုပ်သိမ်းတဲ့အချိန်မှာတာလီဘန်တွေကအခုလောက်မြန်မြန်ပြန်ပြီးထိန်းချုပ်လာဖို့အမေရိကန်ကမမျှော်လင့်ခဲ့တယ်လို့တပ်ဖွဲ့တွေပြန်ရုပ်သိမ်းတဲ့ကိစ္စနဲ့ပတ်သက်လို့သမ္မတဘိုင်ဒန်အစိုးရကအခုခံပြောဆိုနေရတာဖြစ်ပါတယ်
။ The president made the determination that it was time to end this war for the United States to get out
အမေရိကန်ပြည်သူ့အတွက်ဒီစစ်ပွဲအဆုံးသတ်ဖို့အချိန်ရောက်ပြီဆိုတာကိုသမ္မတကနေပြီးတော့ခိုင်မာဆုံးဖြတ်ပြီးလှုပ်ဆောင်နေတာဖြစ်ပါတယ်။အာဖဂန်ပြည်တွင်းစစ်ကနေထွက်ခွာပြီးတော့တခြားကမ္ဘာကြီးတစ်ခုလုံးနဲ့ပတ်သက်တဲ့အကျိုးစီးပွားတွေကိုဆောင်ရွက်နိုင်ဖို့ဒီအတွက်ပို့ပြီးတော့ရှစ်တိုးအားယူဆောင်ရွက်နိုင်အောင်ကျွန်တော်တို့လှုပ်ဆောင်မှာဖြစ်ပါတယ်။ဒီအတွက်ပဲလှုပ်ဆောင်နေတာပါ။
Republican အလွတ်တော်မဲ့တချို့ကတော့အာဖဂန်ကနေအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းတဲ့ကိစ္စနဲ့ပတ်သက်ပြီးလက်ရှိဘိုင်ဒန်အစိုးရကိုသာမကအရင်သမ္မတဒေါ်နယ်ထရမ့်အစိုးရကိုပါဝေဖန်ကြပါရယ်။အာဖဂန်တွေကအမေရိကန်တပ်ဖွဲ့တွေကို2021ခုနှစ်မေလမှာနောက်ဆုံးထားပြန်ရုတ်သိမ်းဖို့သမ္မတဟောင်းဒေါ်နယ်ထရမ့်ကဆုံးဖြတ်ခဲ့တယ်လို့သမ္မတဘိုင်ဒန်တက်လာချိန်မှာတော့မေလအစဩဂုတ်လကုန်မှာပြန်ရုတ်ဖို့ဆုံးဖြတ်ခဲ့တာဖြစ်ပါရယ်။ဝေဖန်သူတွေကတော့ဒီလိုတက်တွေပြန်ရုတ်သိမ်းရေးလက်ရှိအစိုးရရဲ့ဆုံးဖြတ်လှုပ်ဆောင်မှုဟာနိုင်ငံကမျက်နှာစာမှာအမေရိကန်အထွတ်မျက်နှာပြက်စရာကိစ္စလို့ပြောပါရယ်အခုလိုအင်အားကြီးနိုင်ငံကတက်တွေဆုတ်ခွာမဲ့အချိန်ကိုပြန်ဖက်တွေနဲ့အစွန်းရောက်တွေကစောင့်နေတာလို့အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ကတနင်္ဂနွေနေ့မှာကြေညာချက်ထုတ်ပြန်ဝေဖန်ပါရယ် Wyoming ပြည်နယ်အောက်လွှတ်တော် Republican အမတ် Liz Cheney ကလည်းအခုလိုဝေဖန်ပါရယ်
And it is going to have ramifications not just for Afghanistan, not just for us in Afghanistan, not just for the war.
အခုကိစ္စက Afghan ပြည်သူတွေ Afghan မှာရှိတဲ့ American တွေအတွက်သားမကကမ္ဘာတဝန်း American ရဲ့အခန်းကဏ္ဍအပေါ်မှာပါအကျိုးဆက်တွေဖြစ်လာပါလိမ့်မယ်။ American ကိုဘယ်လောက်အတိုင်းအတာအထိချိန်ချောက်လို့ရတယ်ဆိုတာကိုပြိုင်ဘက်တွေကသိထားတယ်လို့ခုဆိုရင်မဟာမိတ်တွေကလည်းကျမတို့အပေါ်အားကိုးလို့ရမရဆိုတာမေးခွန်းထုတ်လာနေကြပါပြီ။
1996ခုနှစ်ကစပြီးအာဖဂန်နစ္စတန်နိုင်ငံကိုအုပ်ချုပ်ခဲ့တဲ့အစ္စလာမစ်အစိုးရအစိုးရတာလီဘန်တွေကို2001ခုနှစ်မှာဖယ်ရှားခဲ့ပြီးတဲ့နောက်ပိုင်းအခုတခါမှာတာလီဘန်တွေပြန်ပြီးအားကောင်းလာပြီးအမျိုးသမီးနဲ့တခြားပြည်သူတွေအပေါ်တင်းကျပ်ဖိနှိပ်လာမှာကိုစိုးရိမ်ထိတ်လန့်နေကြတာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကန်ကပြောပါရယ်။ဒါပေမဲ့အာဖဂန်ပြည်သူတွေကိုကူညီဖို့မှာနိုင်ငံတကာအသိုင်းအဝိုင်းကသူတို့ဆန္ဒနဲ့အညီဆောင်ရွက်ကြရမှာဖြစ်ပြီးအဆုံးမှာတော့တာလီဘန်တွေကိုယ်တိုင်ကအခြေခံခွင့်ရတွေကိုလေးစားလိုက်နာတဲ့အစိုးရတရက်ဖြစ်အောင်လှုပ်ဆောင်ရမှာဖြစ်တယ်လို့ဝန်ကြီးဘလင်ကန်ကပြောပါတယ
်။ If they don't and if they're in a position of power and they don't do that
အနာရချိန်မှာဒါကိုမလုပ်ဘူးဆိုရင်တော့ဒါကအာဖဂန်ကိုနိုင်ငံတကာကဖယ်ကျဉ်ခါတဲ့နိုင်ငံတစ်ခုဖြစ်အောင်လို့လုပ်ဝါကြပါလိမ့်မယ်
။အာဖဂန်နစ္စတန်ကနေအမေရိကန်တပ်ဖွဲ့တွေပြန်ရုပ်သိမ်းဖို့သမ္မတဘိုင်ဒန်ရဲ့ဆုံးဖြတ်ချက်ကိုတော့အမေရိကန်၁၀ယောက်မှ၇ယောက်ကထောက်ခံတယ်လို့ကမ္ဘာ့ရေးရာရှိကာဂိုကောင်စီကဇူလိုင်လထဲမှာကယူတဲ့စစ်တမ်းတစ်ခုမှဖော်ပြထားပါတယ်။ဒါပေမဲ့လောလောဆယ်တာလီဘန်တွေကမျိုးတော်ကိုအလင်းမြန်သိမ်းယူလာနေတာကြောင့်အမေရိကန်ပြည်သူတွေချားမှာဒီလိုထောက်ခံမှုပြောင်းလဲလာမလားဆိုတာကတော့သိချမသိနိုင်သေးပါဘူးရှင
်။ဟခင်ချူထွေးတင်ဆက်ခဲ့တာပါ။အခုတော့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ။စကိုင်းတိုင်းကလေးမျိုးဟာမြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ခံရတဲ့ပထမဆုံးလူနာပေါ်ခဲ့တဲ့မျိုးဖြစ်ခဲ့သလိုအခု COVID တတိယလှိုင်းတန်းကိုလည်းအတော်လေးအလူးလဲခံခဲ့ရတဲ့မျိုးဆိုရင်လည်းမှားမယ်မထင်ပါဘူး။အခုတော့ COVID တတိယလှိုင်းတန်းအတန်ငယ်ပြေလျှော့လာပြီးဆိုတဲ့အသံတွေကြားနေရတာကြောင့်ဆွဆွရွရွခံနေရကြင်တုန်းက VOA ကဆက်သွယ်မေးမြန်းထုတ်လွှင့်ခဲ့ပူတဲ့ကလေးမျိုးရဲ့အခြေအနေအခုရောဘယ်လိုများရှိမလဲ။ကလေး volunteer အဖွဲ့ခေါင်းဆောင်တဦးဖြစ်သူကိုမင်းနိုင်စိုးကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းပြီးတင်ဆက်ထားပါရရှင်
။ကိုမင်းနိုင်စိုး VOE နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။ကိုမင်းဟုတ်ကဲ့ပါဟုတ်ကဲ့ဒီကလေး volunteer အဖွဲ့ဆိုပြီးတော့ကလေးကကိုဗစ်နဲ့ပတ်သက်ပြီးတော့ provider ကူညီပေးနေတဲ့အဖွဲ့တွေစုပေါင်းညှိနှိုင်းပြီးတော့လှုပ်ဆောင်တဲ့အဖွဲ့ရဲ့ခေါင်းဆောင်တယောက်အနေနဲ့ကျွန်တော်သိထားပါတယ်။နောက်ပြီးတော့ကိုဗစ်ပထမလိုင်းမတိုင်ခင်ကတည်းကကိုဗစ်အတွက်ကြိုတင်ပြင်ဆင်ပြီးတော့လှုပ်ထားတယ်လို့ပဲလှုပ်ထားတယ်လို့လည်းကိုမင်းနေဆိုနဲ့ကျွန်တော်လည်းစောပိုင်းစကားပြောတာမှာကျွန်တော်အဲ့လိုနားလည်ထားပါတယ်ဆိုတော့ကိုမင်းနေဆိုရေကိုဗစ်တတိယလိုင်းတကယ်ပြင်းထန်နေတဲ့အချိန်မှာကိုမင်းနေဆိုပြန်ရောက်လာတယ်ကိုဗစ်တတိယလိုင်းအတွက်ကိုမင်းနေဆိုလိုင်းတဲ့ဘက်ကပြီးတော့လှုပ်နေတယ်လှုပ်ပြီးခဲ့တယ်အခုလက်ရှိကလေးမျိုးရဲ့ကိုဗစ်တတိယလိုင်းတန်းပြီးသွားပြီလားကိုမင်းနေဆိုတတိယလိုင်းကိုကျော်ပြီလားကလေးမျိုး
ကလေးကျွန်တော်တို့အမြင်ကတော့ကလေးမျိုးကခဏတစ်ခုနေတော့ကျော်သွားပြီလို့မြင်တယ်။အပြည့်အခါကျတော့မြို့လို့မသုံးမနဲ့မြို့နယ်လို့ပြောလို့ရှိရင်လည်းကြံတဲ့ဟာတွေကလည်းအပိုင်းတွေလည်းကြံသေးပါတော့။အဲ့လိုပြောပြောမှာပဲဗျ။ဟုတ
်။ဆိုတော့ကလေးမျိုးပေါ်အနေနဲ့ပြောရဲဆိုရင်တော့အတိုင်းတာတစ်ခုအထိဝိတ္တရလိုင်းကိုကျော်ပြီလို့အဲ့လိုပြောနိုင်ပြီပေါ့
။ဟုတ်တယ်အဲ့လိုကတော့ပြောနိုင်သွားပြီလို့ကျွန်တော်ကတော့မြင်ပါတယ်ဗျ။ဟုတ်။
ဘာလို့ဆိုတော့တတိယလိုင်းမှာကိုကလေးကတော့ခံခဲ့ရတာလေဒါအပြင်ကလေးဆိုတာကဟာလာမြန်မာနိုင်ငံမှာကိုဗစ်လူနာကျွန်တော်တို့2020မတ်လမှာကိုဗစ်လူနာပထမဆုံးစပြီးတော့တွေ့ခဲ့တဲ့ကလေးမျိုးမှာကလေးမျိုးကလူနာကပထမဆုံးမြန်မာနိုင်ငံရဲ့ကိုဗစ်လူနာလည်းဖြစ်ခဲ့တယ်တခါဒီတတိယလိုင်းမှာတော့တော့ကိုပြင်းပြင်းထန်ထန်နဲ့ဟာလာကူးစက်မှုနှုန်းတွေသေဆုံးမှုနှုန်းတွေအရင်နဲ့များတဲ့အခါကျတော့အခုအချိန်မှာတတိယလိုင်းတန်ကဟာလာကျော်သွားပြီကျော်ပြီလို့ပြောနိုင်တယ်ဆိုတော့ဒါဝမ်းသာစရာပဲဗျာကိုမင်းနိုင်စုံเนา
ะဟုတ်ပါတယ်ဟိုတစ်ဖက်ကကြည့်လို့ရှိရင်ကတော့ဝမ်းသာစရာပဲအဲဒါပေမဲ့စိုးရိမ်စရာတွေတခုရှိတာကတော့ကျွန်တော်တို့မမြင်ရတဲ့ဟာပေါ့เนาะသတင်းတွေမှာဖတ်နေရတယ်ပညာရှင်တွေပြောနေတယ် fourth wave ပေါ့เนาะမျိုးနောက်ထပ်မျိုးဝဲတခုမျိုးစစ်တခုပေါ့เนาะအဲ့ဒါလာနေတယ်ဆိုတာကြီးကဘယ်လိုလဲဆိုတော့ကျွန်တော်လည်းစိုးရိမ်စရာရှိတာပေါ့เนาะဘာလို့တတိယလိုင်းမှာကျွန်တော်လူလေးခံထားတဲ့အတွက်ကြောင့်ပေါ့เนาะအဲ့လိုဟုတ်ဟုတ်
အလုပ်နေဆိုရေ
ပါလေပြီးတော့
ဟုတ်ကဲ့
အပြတ်ကျော်တယ်လို့ပြောလို့လေမရနိုင်ဘူးလို့ကျွန်တော်ပြောချင်တာလေးတခုရှိသေးတယ်ဗျာဒီလားအဲပထမတော့အပီစီမကျော်နိုင်တာပေါ့နော်အဲ့ဒါကြံတာပါကြံတာလဲဆိုတော့ကျွန်တော်တို့ဒီလူကိုဗစ်ကတော့ ကျွန်တော်တို့ကလေးမျိုးတွေရှိတဲ့လူတွေအားလုံးကိုကူးပြီးပြီပေါ့နော်ကူးပြီးပြီဆိုတာသူကနှစ်မျိုးနှစ်ပိုင်းခွဲပြီးမှကျွန်တော်အနေနဲ့တော့မြင်တာပေါ့နော်ဒါဆိုဟာဆရာဝန်တွေကိုလည်းကျွန်တော်လေးစားရအောင်မေးကြည့်တာဒါဘာကြောင့်လဲပေါ့အဲ့လိုမျိုးမေးကြည့်တာလည်းရှိတယ်ဗျအဲ့ဘယ်လိုမျိုးလဲဆိုတာကျွန်တော်တို့ကလေးမျိုးတွေမှာလူတိုင်းလူတိုင်းကတော့ဒီကိုပဲပိုးကပေါ့နော်ထိတွေ့ခံထားရပြီးပြီလို့အဲ့လိုပြောလို့ရသွားပြီဘာလို့လဲဆိုအားလုံးကွန်တက်ဖြစ်သွားတဲ့အတွက်ကြောင့်မို့လေအဲ့ဒါဟိုမှာဟိုတချို့တလေကတော့ဒီယောဂလက္ခဏာတွေပြဟိုပြီးလို့ရှိရင်စစ်ဆေးလို့ရှိရင်လည်း positive တွေဖြစ်ပေါ့နော်အဲ့လိုမျိုးတချို့တွေတည်သွားတယ်တချို့တွေကြော်လွန်သွားတယ်အဲ့လိုမျိုးတွေနေဆိုရင်ဒါပါဆိုပါပြောအဲ့လူတွေကတော့ဟိုတည်တဲ့သူတွေတည်ပြီးဝေလာခံရတယ်လည်းခံရမယ်တချို့တလေကြတဲ့အခါကျတော့ကိုပဲပိုးကတော့ဝင်တယ်သို့တော့သူ့ရဲ့အင်မြူကကောင်းတယ်ကိုခံအားကောင်းပြီးခါကျတော့တိုက်ရင်တိုက်ရင်လည်းသူကဟိုဘယ်တော့မှ positive မဖြစ်ဖ ೇನೆ ဒါကြီးကပြီးသွားပါဘောနော်အဲ့လိုမျိုးလူတွေဥပမာပြကျွန်တော်လူလူဘောနော်ကျွန်တော်ဆိုလို့ရှိရင်ဆက်တခါရှိပြီဆက်တာအဲလုံးဝတခါမှ positive လည်းမပြောက်ဘူးရေဟိုကိုကိုမျိုးဖြစ်လာဆိုလည်းကိုပဲလည်းမဖြစ်ဘူးအခုကကျတော့ positive တွေနဲ့လုံးထွေးမှလုံးလုံးနေရပဲဒါပေမဲ့ကိုဘက်ကတော့ကိုချင်းဒီကျွန်တော်မကူဘူးရေ
အင်းဒါဆိုဆိုကတော့ဆော့ဒီပလော်ရိတာဖွင့်နေလို့ရတယ်ဆိုတော့ကျွန်တော်တို့လက်ရှိအချိန်ထိဆိုရင်ဟလာကိုဗစ်တတိယလိုင်းကိုပဲအဓိကပြောချအောင်ပေါ့နော်ပထမလိုင်းဒုတိယလိုင်းမှာ
ဟုတ်ကဲ့
ဒါတော့ရှိတယ်သူတော့တတိယလိုင်းတော့မများဘူးဆိုတော့ကျွန်တော်တတိယလိုင်းကိုပဲအရင်ဆက်လိုက်ချင်တယ်ကိုဗစ်တတိယ
ဟုတ်တယ်တတိယလိုင်းဟုတ်ဟ
ုတ်ဒီကလေးမျိုးတစ်မျိုးလုံးအနေနဲ့ပေါ့နော်ကူးဆက်တဲ့လူ
တ
ည်ဆုံးနေလူခံမှန်းကြီးပေါ့ဖျက်ပြချင်းခံမှန်းကြီးဘယ်လောက်လောက်ရှိမယ်လို့ကိုမနေဆိုတိထားတယ်
ခမန်းကြီးဆိုလို့ချင်းသူတို့ဘယ်လိုကောင်းမလဲဒီဒီတန်တရာလို့ပဲသုံးလိုက်ကြဆုံးတယ်နော
်အဲ
ဒါလိုမျိုးပြောရလို့ချင်းကိုဖစ်ကြောက်မို့လို့ဆွဆွဲရမလို့မျိုးလူတီရတော့လူ6ဟာကျော်လို့တည်သွားတယ်ထင်တယ်အဲ့လားတော့ပါလေအဲ့လားအဲ့ဒါကလေးမျိုးပေါ်အချိန်ကြီးလောက်ပေါ့နော
်
မြို့နယ်ကိုတော့မှမပါသေးဘူးပေါ့အဲ့လားတော့6ဝန်းကျင်လောက်တော့ဟုတ်တယ်အတိအကျတော့မရဘူးကျွန်တော်တို့အမြဲတမ်းလူလူခံမှန်းနေပဲတော့ကြရတာပေါ့နော
်
အဲလိုဖားတယ်အဲ့ဒါဟိုမှာဟောဟောဟော
ကိုမင်းနေဆိုကဟိုတတိထားပြီးခွဲပြောတာကျွန်တော်လည်းတတိထားမိတယ်မြို့ပေါ်ရယ်ကလေးမြို့ရယ်ဂျွာဒီချုံဆ
က်ကြတ
ာပါဆိုနေပေါ့နော
်ဟုတ်တယ်ဟောဟောဟောဆို
တော့ကျွန်တော်တို့အခုမြို့ပေါ်အကြောင်းပဲခဏလက်ဆက်တက်လိုက်အောင်ပြီးတော့မှတခြားနေတွေအချင်းတွေကျွန်တော်တို့ဆက်လိုက်ကြမယ်ဆိုတော့မြို့ပေါ်မှာ
ဟုတ်ပြီဟုတ
်ကလေးမြို့ပေါ်မှာကိုမင်းနေဆိုပြောသလိုဟလာတတိယလိုင်းကပီလူပီဂာနီပီပီလားဆိုတဲ့အခြေအနေမျိုးပေါ့နော်ဒီလိုမျိုးရှိနေတဲ့အခြေအနေကပြောရရင်တော့ကုရာရော့သွားပြီဟလာအသက်ဆုံးပါသူရော့သွားပြီဆိုတဲ့အခြေအနေကိုကျွန်တော်တို့အဓိကပြောကြတာပေါ့နော
်ဟော
ဒီလိုမျိုးဟလာကုရာရော့သွားတယ်အသက်ဆုံးပါသူရော့သွားတယ်ဆိုတာကဂါဝေရီတွေကုတာရီတွေစောင့်ရှောက်ရီတွေအဲ့ဒါတွေကောင်းလို့လားဘာကြောင့်ရော့သွားတယ်လို့ကိုမင်းနေဆိုတုံ့တက်လဲ
အဲ့ဒီပဲကိုပဲပြန်သွားလို့ရှိရင်ကျွန်တော်တက်ငါပြောနေစကားကိုပဲပြန်ဆက်သွားဟုတ်လို့ဆိုတာကျတော့သူကအဲရော့သွားတဲ့ကြောင်ရင်းလာပါလေဟိုနှံ့အောင်ကူးပြီးဆိုတဲ့ခါကျတော့လေသူကူးပြီးတဲ့အချိန်မှာတချို့တလီရတဲ့ဒူပီတံမီနဲ့ခံသွားတယ်တချို့တလီရကျတော့လေလူလဲခံပြီးမှဖြတ်လိုက်ပြီးအဲ့ဒီအတွက်ကြောင့်မလို့ဒါတော့တပိုင်းအဲခန္ဓာသုံးခုနဲ့ပြီးမှာပေါ့နော်ပြီးတာပေါ့နော်အင်းပြီးသွားတာကအဲ့ဒီလိုလိုမျိုးဟိုဒူပီတံမီနဲ့ဖြစ်သွားတယ်ပေါ့ပိုစတီဗ်မှာမဖြစ်တဲ့ကောင်ရယ်ပြီးတဲ့ခါကျတော့အလူးလူးလဲလဲဟိုကြော်ဖြတ်ပြီးမှလေဝေနာခံစားရင်းမှမတည်ပဲနဲ့ဟိုလုံမြောက်သွားတဲ့ကောင်ကြီးရယ်ပြီးတဲ့ခါကျတော့တည်သွားတဲ့လူကြီးရယ်ဘုနော်အဲ့လိုသုံးမျိုးခွဲလိုက်မှတင်တယ်အဲ့လိုလူမျိုးမှလူတဲ့ဘုနော
်ကျွန်တော်ပြောရရင်ကိုမနေစီအဲပြီးတော့ပြောရရင်တော့ကူးစရာလူမကြံတော့လူပေါ့
အဲ့ဖြီလေးရဲ့ဘက်မှာသွားလာအဲ့တော့မှကူးစရာလူကြံတချို့တလေကကျတော့ကျွန်တော်တင်လာတော့တဲတဲလေးဟိုအပြက်မကူးတော့မဟုတ်သေးဘူးလို့ပြောတဲ့အကြောင်းကပါလဲဆိုတော့တချို့တလေကကိုဗစ်ကိုကြောက်ပြီးမှအိမ်ထဲမှာအိမ်ထဲပေါင်းပုံးနေတဲ့ body set တွေရှိ
ဟုတ်
ပြောချင်တာလေ
ဟုတ်ကဲ့
အဲ့အဲ့ body set တွေကိုဘာဖြစ်မလဲဆိုတော့ဟိုစိုးရိမ်စရာရှိသေးတယ်ဒါသူတို့အတွက်နောက်ထပ်လာဦးမလားဆိုတော့တွေးရတာပေါ့နော်အဲအဲ့လားကြောင့်မလို့ပြီးလူပြီးချင်းလေးထင်ပါတယ်လို့ကျွန်တော်ပြောတာ
ဆိုတော့ဟလာမျိုးပေါ်မှာလည်းပဲကိုမင်းနဲ့ဆိုခုနကပြောသလိုငိုတော့အိမ်ထဲမှာနေတဲ့လူကနောက်ပိုင်းဟိုပထမတော့ကအိမ်ထဲမှာမလို့မကူဘူးနောက်ပိုင်းမှာနည်းနည်းလေးကျော်သွားလို့ဟလာသူတို့ကပေါ့သွားတော့ကူးတာလည်းမရှိဘူးကလေးမျိုးရဲ့ပတ်ဝန်းကျင်ဇွန်ဒီချုပ်ဆက်တွေမှာလည်းဒီမှာကူးလာတဲ့လူတွေရှိတယ်ဆိုတဲ့အခါကျအဲ့ဒီကလေးမျိုးပတ်ဝန်းကျင်ဒေသတွေကအခြေအနေကကိုမင်းနဲ့ဆိုဘယ်လောက်ထိတည်ထားလဲဘယ်လောက်ထိစိုးနေလဲအခု
ဘယ်လောက်ထိစိုးနေလဲဆိုရှင်အဲသူက ဆိုးတယ်ကောင်းတယ်ဟိုပြောအဲဘောဘောအဲ့လိုအဲ့ရဘက်ကိုအဆုံးဖြတ်ချက်အဆုံးဖြတ်ပေါ့နော်ဒီကိစ္စကတော့ဒီနော်ဆိုးတယ်ကောင်းတယ်ဆိုတာလေအဲဆိုးတယ်ဆိုတာပြောရင်ငါဘယ်လောက်ထိကူးပြီလဲလို့မေးရင်ငါအဲ့ရအဆိုးကောင်းကူးပြီလဲနဲ့ပဲသွားလိုက်မှာအဲ့လိုမျိုးနဲ့သွားရင်တော့သူကကိုဘက်ကလူကြီးထူတဲ့တိတ်တဲ့နေရာမှာဝုန်းနဲ့အကုန်လုံးလူကြီးကိုကူးတယ်နော်သို့တော့လူကြီးပါတဲ့နေရာကြတော့ဖြည်းဖြည်းချင်းတိတ်ရင်ပြီးမှတိတ်တိတ်ပြီးမှတိတ်ရင်အဲ့လိုလှည့်ပြီးမှကူးပါလေအဲ့ဆိုတာကြတော့ဖြည်းဖြည်းချင်းကူးတယ်ဒါပေမဲ့အော်ဆိုးတယ်လို့မှတ်လို့လည်းမရပြန်ဘူးဘာလို့လဲဆိုတာကတော့ကိုဘက်ကကြောက်စရာလားဆိုရင်မဟုတ်ဘူးအဲ့လိုဖြေရမှာကိုဘက်ကြောက်သေးတယ်ဆိုတာတကယ်တော့ကျွန်တော်အမြင်ရဆိုရင်ရှင်းရှင်းပဲကိုဘက်ကြောက်မသေးသင့်ဘူးလူတွေလို့ပဲကျွန်တော်ပြောမှာအဲ့လိုမျိုးပြောလို့ရှိရင်လေကိုဘက်ကြောက်လူတွေသေးတယ်ဆိုရှင်ညံ့လို့လို့ပဲပြောမှာကျွန်တော်ကတော့အဲ့လိုပဲပြောမှာ
ဘလူကြောက်မ
လဲဆိုခင်ဗျာ
ဘလူကြောက်များလဲကိုမနေ့ဆိုတာဘလူကြောက်အဲ့လိုပြောတာလဲ
ဘာလို့လဲဆိုတော့အခုကဟိုကုတနီးတွေကလည်း WHO ကနေဒီမှာအချိန်လုံးသူတို့ daily update သူတို့လွှတ်နေတယ်ဒီကိစ္စကိုလေကိုဗစ်နဲ့ပတ်သက်ပြီးတဲ့ခါကျတော့ဒါပြီးတော့ဟိုကျွန်တော်တို့ကလေးမျိုးကဆရာဝန်လေဆိုကျွန်တော်ကနည်းနည်းဟိုဒီကိစ္စကိုကြွားပြောတာမဟုတ်ဘူးဒါအမှန်တရားကိုပြောကျွန်တော်ပြောတာကလေးမျိုးပေါ်မှာရှိတဲ့ဟိုကလေးမျိုးနဲ့ကင်တွေ့ပြီးမှကုသွားတဲ့ဆရာဝန်တော်တော်များများကိုဗစ်ကုတဲ့ဆရာဝန်တော်တော်များများကိုဗစ်ကိုဘလို့ကိုဗစ်နဲ့ပတ်သက်ရင်ဘလို့ကုသရမယ်ဆိုတာသူတို့တော်တော်ကြီးကိုကိုကျွမ်းကျင်တာအဲ့လိုသူနာပြုတွေလေ
ဟုတ်ကဲ့
အဲ့ဒီအတွက်ကြောင့်မလို့မတည်သင့်သူဘယ်လိုကောင်းလဲကိုဘဖြစ်ပြီးလဲဆိုရှင်သူတို့ဘယ်လိုလုပ်ရမလဲဆိုသိရအတွက်မတည်တာများတယ်ဟိုဒူရိတ်ချော်ထုတ်ပြန်တဲ့တိုင်းပဲကိုဘဖြစ်လို့တည်တယ်ဆိုတာကလေ900ခိုင်နှုန်းတောင်မရှိဘူးဆိုတာတကယ်မှန်တယ်နော်ဟဲ့လား
ဟုတ်ကဲ့ဟုတ်ကဲ့
အဲ့ဒါစနေတကြအခုခွင့်ရလို့ရှင်အဲ့လိုမတည်ဘူးအခုရွာဖြစ်တရားကျတော့မဆိုးဘူးလို့ကျွန်တော်ပြောချင်တာပါလဲဆိုတော့သူတို့ဖြစ်တယ်ဖြစ်လို့ရှိရင်လေသူတို့ရဲ့ရှိမှာစားပဲဘယ်လိုကောင်းလဲဘယ်လိုလုပ်ဘယ်လိုခိုင်ဘယ်လိုကုဆိုတော့ဟိုတက်ကျွမ်းတဲ့ဆရာဝန်တွေရှိသွားပြီလေ
ဟုတ်ကဲ့
အဲ့ဒါတွေကိုကျွန်တော်တို့ဆိုလို့ရှိရင်အခု FIFA ကလင်းနစ်တွေမိုးမိုးနဲ့ရွာပစ်တွေချိတ်ဆက်နေပြီခုလေအဲ့လိုလိုလိုက်တယ်သူတို့ကဘယ်မှာကုရမယ်ဘလူးကုရမယ်ဆိုတော့လမ်းတွေပွင့်သွားတဲ့အတွက်ကြောင့်မို့သူတို့က
ကို
မစိုးဘူးလို့ပြောမှာ
အဲ့လိုရှိကျွန်တော်နဲ့ကိုမနေဆိုနေပြောနေတဲ့အချိန်နေမှာဟလာကလေးမျိုးပေါ်ရေနောက်ကလေးနဲ့ကလေးပဝင်းချင်းကဒေတာတွေပေါ့နော်အဂျီယူအာတွေစတင်ရတဲ့ဒီကနေမှာဒီကိုဗစ်တတိယဆိုင်းနဲ့ပတ်သက်ပြီးတော့အဓိကလိုအပ်ချက်ဆိုရင်ဘာဖြစ်မှာလဲဆို
။အဓိကလိုအပ်ချက်ကဘာဖြစ်မလဲဆိုလို့ရှိရင်ကတော့ကိုဗစ်ကိုဘလို့ရင်ဆိုင်ရမယ်ဆိုတော့ HE နဲ့ပဲဆိုင်ပါစေနဲ့ HEP နဲ့ပဲဆိုင်မယ်။အဲပြီးတော့ကျတော့သူတို့ကျမ်းမာရေးဘလို့ခေါ်မလဲ။အဲအဓိကလိုပြောလိုက်တာနဲ့အဓိကကလည်းဟိုဟာဘိုင်းနဲ့တွားလို့လဲဆိုရှင်ဟိုကျွန်တော်ပထမနဲ့အဓိပတိပစ္စည်းအုပ်ကြီးလို့တွားဖြစ်မှာကို။ဟုတ်လားဆိုတော့အားလုံးကလေးဦးဆုံးအဓိပတိတွေနေလေ
အေးဘောဟုတ်ပါ
ဘောပါမယ်ဆိုတော့ဟု
တ်ပါဟုတ်ပါအဲ့လို
ဝေဘောတော့အဲ့ဒါဆိုအဓိကတော့အဓိကပဲအေးကောင်းအေးကောင်းအဲ့လို
ဟုတ်ကဲ့ဟုတ်ကဲ့ဟိုခုနလိုပေါ့ကျွန်တော်တို့ပြောတဲ့အောက်ဆီဂျင်ကတော့ဒါအဓိကအရေးကြီးဆုံးပေါ့နော်နောက်ကခုနလူတွေရဲ့ဟလာလိုက်နာမှုကာကွယ်ကိုဗစ်မကူးအောင်ရေထိုင်တဲ့နေရာမှာလိုက်နာမှုအပိုင်းလားတာဝန်ရှိတဲ့လူတွေရဲ့ကြက်ကြက်မမှန်ဆောက်မှုအပိုင်းလားစသည်အားဖြင့်ပေါ့ကျွန်တော်ကအဲ့လိုမျိုးလေးခွဲပြီးတော့များဘယ်လိုရှိမလဲဆိုတာလေးသိချင်တာ
လိုက်နာမှုအပိုင်းလို့ပြောလို့ရှိရင်ကတော့ကျွန်တော်တို့က prevention ဘက်ကိုတကဘာလုံးနဲ့မနိုင်ပါဘူးဒီကိစ္စမနိုင်လို့မို့ကာကွယ်ရေးဘက်ကိုမနိုင်လို့မို့အမေရိကန်ဆိုလဲဖွင့်ချတာလေ open hand နဲ့ပဲသွားတာကျွန်တော်တို့ဇီမာလဲကိုဗစ်နဲ့တူစုမှဖြစ်လာတာပဲပြောရလို့ရှိရင်ကောလေအဲကိုဗစ်ကကိုဗစ်ကိုကျွန်တော် response တုံ့ပြန်တဲ့ဘိုင်းကိုပဲသွားရမယ်ထင်တယ်ကို prevention ကာကွယ်မှုဘိုင်းကိုမသွားတော့ဘူးကျွန်တော်တုံ့ပြန်တဲ့ဘိုင်းကိုပဲသွားမယ်အဲတုံ့ပြန်တဲ့ဘိုင်းကိုသွားလို့အခါကျတော့လိုက်နာမှုဆိုတာကဘယ်လိုတုံ့ပြန်ရမယ်ဆိုတဲ့စကားကိုလိုက်နာမှာဒါပဲအဲဒီဘက်ကိုသွားတော့မယ်အဲအဲ့လိုသွားတဲ့ချိန်မှာအဲကိုဗစ်ကဝုန်းငနဲ့ကူးတယ်ဆိုလို့ရှိရင်သိကြတယ်အဆုံးရှုံးမှုများမယ
်
ပါလေပေါလဲဆိုတာကကျတော့ဥပမာပြင်အင်တီအင်လုံးမှာလူ9ယောက်ဆီ9ယောက်စုံဖြားရဲဆိုကွာလဲသူ့ကိုမကယ်နိုင်တဲ့သူတို့ဟိုတယောက်ယောက်ကတော့ဆုံးပြီလေဟုတ်တယ်မလားအဲ့လိုမဟုတ်ဘဲနဲ့လူ9ယောက်ကတယောက်ပြီးမှတယောက်အစင်တိုင်းလေးဖြားရဲဆိုလို့ရှိရင်သူတို့ဘယ်လိုခေါ်မလဲဘူးမမသိတော့ဘူးသိရမလားတယောက်ကိုတယောက်ဆောင်းရှောက်ပြီးမှခေါ်သွားမှလေအဲ့အဲ့တဘောပဲအဲ့ဆိုတာကကျတော့ကျွန်တော်တို့ဖြည်းဖြည်းချင်းဟွာလို့အောင်ကုစင်မှုဖြည်းဖြည်းချင်းဖြစ်သွားအောင်ဘုဒ္ဓစီဖြန်းတာတို့လက်စည်းတာတို့မတ်စတာတာတို့အဲ့ဒါကြီးကိုလည်းကျွန်တော်တို့ကတုံ့ပြန်တဲ့အထက်မှာပြန်ထည့်ပြီးအခါကျတော့လိုက်နာမှုပေါ့နော
်ဟုတ်ကဲ့
အဲ့ဒါအဲ့လိုမျိုးစူးစမ်းလို့ဆောင်တာဒါကြီးအပူလို့မဟုတ်ရဲ့ ဦးသက်စီဖြန်းမယ်ဗတ်စကမယ်အပြေတန်းဟုတ်တယ်နော်အပလို့ရှိရင်လက်စီမယ်ဒီကိစ္စကဘာလို့လဲဆိုရှင်ကိုကမကူဘူးဆိုရင်တော့မှဘတော်တဆကိုကကေဒီလုတ်ခွဲတဲ့လူဆိုသူများစီမရောက်တော့ဘူးလေဟုတ်တယ်မလားဒါဆိုကကြတော့ဟုတ်အဲ့ဒါလုံးဝမချော့ချတဲ့ရာလည်းမြင်တယ်
ဟုတ်ဟုတ်ဒီလိုစီကိုမင်းနဲ့ဆိုလို့စီမရောအခုဒီကာကွယ်စည်းထိုးတဲ့စီစဉ်စားပြီလား
ကာကွယ်စည်းထိုးတဲ့စီစဉ်ထိုးနေကြတယ်ဗျဟုတ်တယ
်ဘယ်သူတွေစားတ
ယ်ကျွန်တော်တို့ထိုးနေက
ြဟုတ်ဘယ်ရွေးစား
တယ်အဖိုးဖားတွေထိုးနေတယ်လို့သိရတယ်ကျွန်တော်သိရဟုတ်ဟုတ
်ဟုတ်ပြီဟုတ်ပြီအားလုံးတက်တော့မဟုတ်သေးဘူးပေါ့နော
်မှားတာတော့ခဏခဏကျွန်တော်မကြားသေ
းဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကိုမင်းနိုင်ဆိုဟလာကိုဗစ်ကိုကလေးကိုကိုဗစ်လာတော့မယ်ဆိုတာမတိုင်ခင်ကလေးကလည်းပြင်ခဲ့တယ်လူဟလာပထမဦးဆုံးကိုဗစ်ကပေါ်ခဲ့တဲ့မြို့မှာကိုဗစ်စတပြီးတော့ရင်ဆိုင်ဖို့အတွက်ပြင်ဆင်ခဲ့တယ်လူပထမလိုင်းဒုတိယလိုင်းအခုတတိယလိုင်းမှာလည်းပဲအချိန်တိုင်းတာခဏလေးပြတ်သွားပြီးတဲ့နောက်ပြန်လာတယ်ဆက်လုပ်တယ်ဒီလူမျိုးတောက်ရှော့ပါလာတဲ့လူတယောက်အနေနဲ့မြန်မာနိုင်ငံမှာကိုဗစ်တတိယလိုင်းကျော်ဖို့အတွက်ဘယ်လောက်အထိကိုမင်းနိုင်ဆိုအကောင်းမြင်ပြီးနေထားပါတယ်
ကျွန်တော်ကတော့အကောင်းမြင်ပြီးမှမျော်လင့်နေဆိုရှင်တနိုင်ငံလုံးဒီပထမပြောခဲ့သလိုပဲလူတန်းစစ်အကုန်လုံးကိုကုခံမှာကုဘကကုကုကုမှာကုတဲ့လူတိုင်းကဟို positive ဖြစ်သည့်အထိဖြစ်ချင်မှဖြစ်နေမှာကျွန်တော်တို့လူမျိုးဒူဗီတာမီကောင်လည်းဖြည့်နေမယ်အဲ့ဒီအတွက်ကြောင့်မို့လို့ဘုံငနဲ့မကုရအောင်ပေါ့နော်အကောင်းဆုံးအနေနဲ့ပြောချင်တာကတော့ဒီ prevention ဘိုင်းနေပေါ့နော် let's say master ဒီခက်ခွန်ဝါနေပါအဲ့လိုမျိုးဟာတွေကတလျှောက်လုံးလှုပ်သွားမယ်ဆိုလို့ရှိရင်ဖြည်းဖြည်းချင်းကူးပြီးလို့ရှိရင်မတည်စင်တာတွေမတည်ဘူးအဲ့ဒီမှာမတည်စင်တာမတည်ရအောင်ဘာလုပ်ရမလဲဆိုကြည့်ကျွန်တော်တို့အဲ့ဒါကလေဟိုအကောင်းမြင်ဘက်ကပဲကျွန်တော်သွားတော့
မယ်နော်ဟုတ်ကဲ
့အဲ့ဒါဘာလဲဆိုတော့အရေးကြီးဆုံးအချက်ပဲအဲ့ဒါဒါအရေးကြီးပါလေဘာအရေးကြီးလဲဆိုတော့ကျွန်တော်ကျမ်းမာရေးပညာရှင်တွေကိုအတက်နိုင်ဆုံးပေါ်သူစိကကြပါဘူးနော်စိကချင်းကစိကလို့ရတဲ့ဒီလန်းနဲ့စိကပြီးမှသူတို့ဇာတ်နေရွယ်ကုသခံယူပြုဆောက်ရှောက်ခံဆောက်ရှောက်ဘယ်လိုခေါ်မလဲကုသခံဆောက်ရှောက်ခံကြပါတော့အဲ့ဒါဆိုလို့ရှိရင်သိကြတယ်ကျွန်တော်တို့နိုင်ငံဆုံးဖြတ်မှုနေသွားမယ်လို့ကျွန်တော်ကတော့မြင်ပါတယ်အဲ့လို
ဟုတ်ကဲ့ပါကုမင်းနိုင်စုအခုလိုမျိုးဆက်သွယ်မြန်မာဝင်ပြတဲ့အတွက်ခြေနေရှင်းပြတဲ့အတွက်သူရဲ့ကျေးဇူးတင်ပါတယ်ကုမင်းနိုင်စုလှုပ်ဆောင်နေတဲ့လူတွေဒီဘေးရနဲ့ကင်းကင်းနဲ့အောင်မြင်ပါစေဗျာကလေးမျိုးသားမကမြန်မာနိုင်ငံလုံးလည်းပဲကိုဗစ်တရားလိုင်းကနေမကြခင်မှာကင်းဝေးပါစေလို့ဆုတောင်းပါရခင်ဗျာ
ဟောကျေးဇူးပါဘော
ဒါကတော့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာပါရှင်အခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုမတ်တိန်ကီထိုက်ကတင်ဆက်မှာပါ
မြန်မာနိုင်ငံမှာလက်ရှိနိုင်ငံရေးပြဿနာတွေကိုဖေးဖက်ထားပြီးအရေးတကြီးလိုအပ်နေတဲ့ကိုဗစ်ရောဂါကာကွယ်ဆေးထိုးနိုင်ရေးနဲ့စာနာမှုအကူအညီတွေပေးနိုင်ရေးဆောင်ရွက်ချဖို့ဗြိတိန်နိုင်ငံကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံရေကူလာအသံကလုံခြုံရေးကောင်စီမှအင်ကာနီကတကယ်ပိတ်ဆွေးနွေးတာမှာဒီကိစ္စကိုအလေးထားပြောဆိုခဲ့တာလို့လည်းကူလာအသံကဆိုင်ရာဗြိတိန်ဒုတိယသံအမတ်ကြီး James Carrigy ကပြောပါတယ်။ကောင်စီအဖွဲ့ဝင်တွေကာကွယ်ဆေးနဲ့ကာကွယ်ဆေးထိုးနိုင်ရေးကမ္ဘာလုံးဆိုင်ရာမဟာမိတ်အဖွဲ့အပါအဝင်နိုင်ငံတကာမိတ်ဖက်ကုလသမဂ္ဂတို့နဲ့ပူးပေါင်းပြီးမြန်မာပြည်သူတွေအတွက်ကာကွယ်ဆေးရအောင်ဆောင်ရွက်မယ်အကြောင်းလဲဗြိတိန်သံအမတ်ကြီးကပြောပါတယ်။အာဖဂန်နစ္စတန်မှာရှိတဲ့အမေရိကန်တွေနဲ့အမေရိကန်မဟာမိတ်တွေကိုကာဘူးနိုင်ငံတကာလေဆိပ်ကနေလေယာဉ်နဲ့ခေါ်ဆောင်ခဲ့ထုတ်နေတဲ့တစ်ချိန်တည်းမှာပဲအမေရိကန်စစ်တပ်နဲ့တာလီဘန်ကြားအဆက်အသွယ်ရှိနေတယ်လို့အမေရိကန်စစ်ဌာနချုပ်ပင်တဂွန်တာဝန်ရှိသူတွေကအင်ကာနီမှာပြောပါတယ်။ကာဘူးလေဆိပ်ကိုသွားတဲ့အရက်သားတွေလုံခြုံစိတ်ချမှုရှိရေးအတွက်တာလီဘန်ဘက်ကဂရိကဝတ်ရထားတယ်လို့လည်းအမေရိကန်အမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကပြောပါတယ်။အာဖဂန်စစ်တပ်မြန်မြန်ဆန်ဆန်ပြိုကွက်သွားရတာဟာအာဖဂန်အစိုးရခေါင်းဆောင်တွေမှတာဝန်ရှိကြောင်းမြောက်အတ္တလန္တိတ်စာချုပ် NATO အဖွဲ့ရဲ့အထူးရင်မှုချုပ် Jens Stoltenberg ကဖြစ်တင်ဝေဖန်ပါတယ်။ NATO မဟာမိတ်တပ်ဖွဲ့တွေအနေနဲ့စစ်တင်နှံ့နေပြီးတဲ့အခါမှာဘလို့လုံးတင်နေဆိုတာကိုအခုဖြစ်ရက်ကနေသင်ခန်းစာယူဖို့လည်းသူကပြောပါတယ်ရှင်။
မတ်သင်ကြီးထိုက်ပါပုတ်တပုနေ့နနေခင် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နနေ6နာရီကနေ9နာရီအထိတင်ဆက်ခဲ့တာပါရှင်ညပိုင်း VOA မြန်မာပိုင်းရဲ့ ရေဒီယိုရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီမှာတင်ဆက်မှာမို့စောင့်မျှော်ကြည့်ရှုနားဆင်ကြပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ပါ။အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubair ဖြစ်ပါတယ်ရှင်။ကျမကအင်ဂျင်နိုင်ပါ VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြည့်ရှုအားပေးကြတဲ့ကဘာတလွားကပရိသတ်အားလုံးကိုကျေးဇူးတူတင်ပါတယ်။မြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်အသွေအသွေကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။This program